Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်ဇန်နဝါရီလ25ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းထိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တန်ရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်မတော်တန်ရှင်များရှင်ဒီကနေ့မနေ့ဖက်သတင်းတွေကိုတော့မသင်္ကီထိုက်နဲ့ကျွန်မအနောက်လောက်ပြောပြမှာပါယူကရိန်းအစိုးရအဖွဲ့ရင်းရထူအပြောင်းလဲတွေရှိမယ်လို့ကြေညာထားချိန်မှာပဲယူကရိန်းအစစ်မြေအရာရှိအတော်များများအင်္ဂါနေ့ကနှုတ်ထွက်သွားပါတယ်ရွေးကောက်ပွဲကော်မရှင်ရုံးတွေတက်ခတ်ခံရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။တခါမြန်မာအပါဝင်ကဘာမှသတင်းသမားတက်ဖြတ်ခံရမှုတိုးလာကြောင်း CPJ ကသတင်းထုတ်ပြန်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ကောင်းပါပြီရှင်။ယူကရိန်းကိုဂျာမနီတင့်ကားတွေပေးမယ်လို့ပိုလန်နိုင်ငံကပြောဆိုလိုက်တဲ့အကြောင်းနဲ့အတူပဲယူကရိန်းကမိုင်းရှင်းလင်းရေးလုပ်ငန်းတွေအကြောင်းသတင်းဆောင်မတွေကိုတော့သတင်းတွေအပြီးမှာအရင်ဆုံးနှားဆင်ကြရမှာဖြစ်ပါတယ
်။မီးရှို့ရဲခမန်းကြီးပေါ့အဲ့လိုမီးကိုတက်တလာလင်းငါလောက်ရှိရဲဘာလို့ရှိရဆိုတော့
တပည့်ရင်လည်းရက်ကုန်မှာအိမ်တွေထပ်ပြီးတော့မီးရှို့ခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြပေးပါမယ်ဒီနောက်မှာတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်သတင်းဖတ်ဆင်ခန္ဓာတွေထဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလွှတ်ခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြမှာဖြစ်ပါတယ
်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကသူ့အစိုးရအဖွဲ့အတွင်းရထူအပြောင်းလဲတွေရှိမယ်လို့ကြေညာထားချိန်မှာပဲအင်္ဂါနေ့ကယူကရိန်းအစစ်မြေအရာရှိအတော်များများနှုတ်ထွက်သွားကြပါတယ်
။ уже есть також кадровые решения. частина сегодня
ပုဂ္ဂိုလ်ရေးဆုံးဖြတ်ချက်နဲ့ဝန်ကြီးဌာနအတော်များများမှာရောအစိုးရရထူတွေမှာပါနှုတ်ထွက်တဲ့သူတွေရှိပါတယ်။ဒေသတွေနဲ့တရားရေးတပ်ဖွဲ့တွေမှာလည်းနှုတ်ထွက်သူတွေရှိပါတယ်လို့သမ္မတဇလန်စကီကတနင်္လာနေ့ညမိန့်ခွန်းမှာပြောဆိုသွားတာပါ။ယူကရိန်းတပ်ဖွဲ့တွေအတွက်ထောက်ဖို့တာဝန်ခံဖြစ်သူကာကွယ်ရေးဌာနဒူဝန်ကြီးဗီယာချက်စလော့ဖ်ရှာပိုလော့ဖ်ကလည်းအင်္ဂါနေ့မှာပဲရာထူးကနှုတ်ထွက်သွားပါတယ်။စာနာရိတ်ခါဝေယုံမှုမှာအလွဲသုံးစားလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေကိုညှင်းဆိုပြီးတော့ဒူဝန်ကြီးရာထူးကလည်းနှုတ်ထွက်သွားတာပါ။အစိုးရရှိနေအဖွဲ့လက်ထောက်အကြီးအကဲအိုလန်စကီဆိုင်မိုနင်ကိုကနဲ့သမရယုံဒုတိယအကြီးအကဲကျိုလိုတိုမိုရှန်ကိုရိုလည်းအကြောင်းပြချက်မပေးဘဲနဲ့အတီးတီးနှုတ်ထွက်သွားပါတယ်။အခုလိုနှုတ်ထွက်သွားသူတို့ကတော့အချင်းပြတ်ချစာမှုနဲ့ဆက်ဆက်ပတ်သက်နေကြတယ်လို့ Reuters သတင်းတရားမှာရေးပါတယ်။ယူကရိန်းဟာလက်ပေးလက်ယူမှုတွေနဲ့ယုံကြည်စိတ်ချရတဲ့အုပ်ချုပ်မှုမျိုးကင်းမဲ့တဲ့နိုင်ငံအဖြစ်တမန်ကြောင်းရှိထားတာပါ။ရုရှားရဲ့ကျူးကျော်စစ်ကိုခုခံကာကွယ်နေရတဲ့ယူကရိန်းအတွက်အနောက်နိုင်ငံတွေကဒေါ်လာဘီလီယံနဲ့ချီအကူအညီပေးအပ်နေတဲ့အတွက်ယုံကြည်စိတ်ချရတဲ့အစိုးရတရားဖြစ်ကြောင်းတက်တည်ပြနိုင်ဖို့နိုင်ငံတကာရဲ့ PR တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်
။ယူကရိန်းအတွက်အမေရိကန်ရဲ့ကူညီထောက်ပံ့မှုတွေမှာနောက်ထပ်အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်ရုရှားကျူးကျော်မှုကိုတွန်းလှန်နိုင်ဖို့ယူကရိန်းကို M1 Abrams တင့်ကားတွေပေးပို့ရေးအမေရိကန်အစိုးရကိုထိတ်တန့်လွှတ်တော်မတ်တွေကအင်ကာနီမှာတိုက်တွန်းလိုက်ကြပါတယ်ခေတ်သစ်စစ်သမိုင်းမှာတင့်ကားအ ਨੇ အချင်းလောက်အပေါ်မူတည်နေတာမျိုးမကြာခဏတွေ့ရတတ်တယ်လို့အမေရိကန်လွှတ်တော်မတ်တွေရဲ့ယူကရိန်းခီးစင်ကနေပြန်ရောက်လာတဲ့ Republican လွှတ်တော်မတ် Lindsey Graham ကအင်ကာနီမှာသတင်းထောက်တွေကိုပြောပါတယ် M1 Abrams တင့်ကားတွေမှာလေယာဉ်စီ300လာကြောင်းအခက်အခဲတွေရှိနိုင်ပေမဲ့အမေရိကန်သမ္မတဂျိုးဘိုက်တန်အစိုးရကယူကရိန်းကိုတင့်ကားတွေပေးအပ်တဲ့အတွက်ဂျာမနီကလည်းသူ့ရဲ့ Leopard တင့်ကားတွေပေးပို့မယ်အလားအလာပိုများလာနိုင်တယ်လို့လည်းတွက်နေကြပါတယ်။ပိုလန်နိုင်ငံကလည်းသူ့မှာရှိနေတဲ့ Leopard တင့်ကားတွေယူကရိန်းကိုပေးပို့နိုင်ရေးဂျာမနီဘက်ကသဘောတူညီချက်ရဖို့ကြိုးစားမယ်အကြောင်းတနင်္လာနေ့မှာကြေညာထားတယ်လို့ပဲ Britain ကလည်း Challenger 2တင့်ကားတွေပေးပို့မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲကြေညာပါတယ်။ယူကရိန်းကတော့ Challenger 2တင့်ကားတွေကစစ်စင်ရေးရည်မှန်းချက်ပြည့်မီရေးအတွက်မလုံလောက်ဘူးလို့ပြောဆိုပါတယ်။ဂျာမန်သတင်းစာ Der Spiegel ကတော့ဂျာမနီအစိုးရက Leopard 2တင့်ကားတွေပေးပို့ဆုံးဖြတ်ထားကြောင်းအတိမပြုတ်နိုင်သေးတဲ့သတင်းတွေကိုကိုကပီအင်ကာနီကဖော်ပြပါတယ်ရှင်။
ဆိုမာလီယာနိုင်ငံမှာဇန်နဝါရီလ23ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခတ်မှုကြောင့် El Shabab စစ်သွေးကြွနှစ်ဦးသေဆုံးသွားတယ်လို့အမေရိကန်ကပြောပါရယ် ဆိုမာလီယာအစိုးရရဲ့တောင်းဆိုမှုကြောင့်အယ်ရှာဘပ်ဖြစ်သွေးကြွားတဲ့အပေါ်ပူပေါင်းကာကွယ်ရေးလှေကြောင်းထိုးစစ်ဆင်နွှဲခဲ့ကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရီကောမ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အယ်ရှာဘပ်ဖြစ်သွေးကြွားတဲ့ရေဆိုင်တိုက်ခိုက်နေကြတဲ့ဆိုမာလီယာအမျိုးရာတပ်ဖွဲ့ကိုဝိုင်းဝန်းကူညီတဲ့အနေနဲ့လှေကြောင်းကနေတက်ခဲ့ခဲ့တာလို့လဲအာဖရီကောမ်ကပြောပါတယ်ဆိုမာလီယာတပ်ဖွဲ့တွေစီးရဲလှူရှားနေတဲ့မြို့တော်မိုဂါဒီရှုရဲ့အရှေ့မြောက်ဘက်ကီလိုမီတာ400အကွာလောက်ကဟာရာဒီရီမြို့နေလူသူအယောက်ပေါင်နေတဲ့နေရာမှာလှေကြောင်းတက်ခိုက်မှုပြုလုပ်ခဲ့တာပါကနဦးဆန်းစစ်ချက်အရဒီလေကြောင်းတိုက်ခတ်မှုကြောင့်အရတားထိခိုက်သေးဆုံးမှုမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဟာရာဒီရီဟာကမ်းခြေမျိုးဖြစ်ပြီးတော့ဇန်နဝါရီလ16ရက်နေ့ကမှဆိုမာလီယာအစိုးရတပ်ဖွဲ့တွေပြန်လည်သိမ်းယူလိုက်တဲ့ပင်လယ်ဓားမြတွေကြီးစိုးတဲ့မျိုးလည်းဖြစ်ပါတယ်။ဒါဟာအမေရိကန်တပ်ဖွဲ့ရဲ့ဒုတိယအကြိမ်လေကြောင်းတိုက်ခတ်မှုဖြစ်ပြီးဇန်နဝါရီလ20ရက်နေ့တုန်းကလည်းကမ်မူဒူဒေသထဲကဂါကတ်မြို့နီးပူပေါင်းကာကွယ်ရေးလေကြောင်းတိုက်ခတ်မှုတစ်ခုမှာအယ်ရှာဘပ်စစ်သွေးကြ30သေဆုံးခဲ့ပါတယ်။
ဖင်လန်နဲ့ဆွီဒင်တို့ရဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်ဖြစ်ရေးရှောက်ထားမှုကိုတူရကီနိုင်ငံကကန့်ကွက်တားဆီးခဲ့မယ်ဆိုရင်အိနီးချင်းဆွီဒင်မပါဘဲ NATO အဖွဲ့ဝင်နိုင်ငံဖြစ်ရေးစဉ်းစားကောင်းစဉ်းစားမယ်သဘောမျိုးဖင်လန်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာပြောပါတယ်ဖင်လန်နိုင်ငံခြားရေးဝန်ကြီးပက်ကာဟာဗစ်စတိုကနောက်ပိုင်းမှာတော့ပြန်ပြီးရှော့ပေါ်ပြောဆိုခဲ့ပေမဲ့လည်းဒါဆိုရင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတညီတညွတ်ထဲရင်ဆိုင်နိုင်ရေး NATO အဖွဲ့ကြီးပက်ကဂျိုးပန်နေချိန်မှာ NATOအဖွဲ့ဝင်ဖြစ်ရေးအတူတကွဖြစ်လာရေးအပေါ်တန်တရာရှိနေတယ်ဆိုတာကိုအစိုးရထိတ်တန့်တာဝန်ရှိသူတဦးဘက်ကပထမဆုံးတော့ပြောဆိုချက်လည်းဖြစ်ပါတယ်ရုရှားရဲ့ကြီးကျော်စစ်နောက်ပိုင်းဆွီဒင်နဲ့ဖင်လန်တို့ကသူတို့တောက်လျှောက်ရပ်တည်လာခဲ့တဲ့ဘဲမလိုက်မှုကိုဆွတ်လွတ်ပြီးနေတိုအဖွဲ့ဝင်ဖြစ်ရေးအပူတပြင်းလျှောက်ထားခဲ့ကြတာဖြစ်ပါတယ်သူတို့ကိုလက်ခံရေးအတွက်တူရကီနိုင်ငံအပါအဝင်လက်ရှိနေတိုအဖွဲ့ဝင်အလုံးကအတည်ပြုဖို့လိုအပ်နေတာပါအထူးသဖြင့်တော့ဆွီဒင်နိုင်ငံအနေနဲ့ပြည်ပရောက်ခတ်စစ်သွေးချတွေနဲ့သူတို့ကိုထောက်ခံအားပေးသူတွေကိုနှိမ်နှင်းဖို့လိုအပ်တယ်လို့ပြောဆိုပြီးတူရကီကတားဆီးပိတ်ပင်ထားတာဖြစ်ပါတယ်ဆွီဒင်နိုင်ငံစတော့ခေါမ်မှာအစ္စလမ်စန့်ကျင်ရေးလှုပ်ရှားမှုနဲ့ကတ်လိုလာတဲ့အဖွဲ့တွေရဲ့သတင်းပတ်ဂုံပိုင်စနပြပွဲတွေနောက်ပိုင်းမှာတော့ဆွီဒင်ရဲ့နေတိုအဖွဲ့ဝင်ဖြစ်ရေးလျှောက်ထားမှုမှာတူရကီရဲ့ထောက်ခံမှုရဖို့မမျှော်လင့်ဖို့တူရကီသမ္မတရစ်စက်ထေအာဒိုဝန်ကတနင်္လာနေ့မှာထပ်ပြီးသတိပေးထားပါတယ်ရှင်
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေလက်တွေ့ဖြစ်မဖြစ်မသေးချဘူးလို့မြန်မာစစ်ကောင်စီကပြောလိုက်ပါတယ်။ရွေးကောက်ပွဲလုပ်ငန်းတွေကိုတတ်ခတ်မှုတွေရှိတယ်ဆိုပြီးတော့စစ်ကောင်စီကတရင်ထုတ်ပြန်ပြီးရဲ့အနေငယ်အကြမ်းမှာပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
။ကျင်းပနိုင်ပွဲရှိမရှိဆိုတာကတော့ဒါဒီအခြေအနေပေါ်မှာမူတည်လိမ့်မယ်။ကျွန်တော်တို့ကတော့ဖြစ်နိုင်အောင်အနေနဲ့စူးစမ်းလှုပ်ဆောင်လျက်ရှိတယ်။ဖြစ်နိုင်တဲ့အခင်းအကျင်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်လျက်ရှိတယ်။
မြန်မာနိုင်ငံဒေသအတော်များများကရွေးကောက်ပွဲကော်မရှင်အဖွဲ့ယုံတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်ဇန်နဝါရီလအတွင်းအဆောက်အုံ73ခုနဲ့ယုံသုံးပစ္စည်းတွေပျက်စီးဆုံးရှုံးခဲ့ရပြီးတော့အကြမ်းဖက်သမားတွေလက်ချက်ဖြစ်နေလဲစစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ပြန်ကြေညာချက်မှာဆွဆွဲပြောဆိုထားပါတယ်အကြမ်းဖက်ဖွဲ့တွေအဖြစ်စစ်ကောင်စီကကြေညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CRPH လွှတ်တော်ကိုစားပြုကော်မတီတို့ကိုလည်း PDF ဆိုတဲ့နာမည်နဲ့အကြမ်းဖက်အဖွဲ့ဖွဲ့စည်းပြီးတော့ပြည်သူတွေကိုအကြောင်းပြချက်မျိုးစုံနဲ့ဆွဆွဲတက်ပြနေတယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတဲ့စစ်ကောင်စီကဇန်နဝါရီလ9ရက်နေ့ကစပြီးတော့လူဦးရေစင်တွေကောက်ယူနေပေမဲ့လို့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့အခက်အခဲတွေရှိနေတာပါ2023ခုနှစ်ဖေဖော်ဝါရီလမှာအယက်သားအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကလည်းလက်ခံမှာမဟုတ်ကြောင်းပြောဆိုထားကြပါတယ်
မြန်မာနိုင်ငံကသတင်းတောင်နှစ်ဦးအပါအဝင်ပြီးခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာတဝန်းတပ်ဖြတ်ခံရတဲ့သတင်းသမားအရေအတွက်50ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်တပ်ဖြတ်ခံရတဲ့သတင်းသမားနှစ်ဦးရှိပြီးခေါနုတုံချင်းသတင်းဌာနကပူတင်တင်နဲ့အထက်မြန်မာပြည်ဓာတ်ပုံအသင်းရဲ့အဖွဲ့ဝင်တဦးဖြစ်တဲ့စကိုင်းကကိုအေးကျော်တို့ဖြစ်တယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရဲ့အဖွဲ့ CPG ရဲ့မှတ်တမ်းကဖော်ပြပါတယ် အမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက်သတင်းမှားများကာကွယ်စောင့်ရှောက်ရေးဖွဲ့ CPG ရဲ့အင်ကာနေထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ပြီးခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာတလောမှာသတင်းမီဒီယာသမားအနည်းဆုံး68ဦးတပ်ဖြတ်ခံရပြီး2018ခုနှစ်နောက်ပိုင်းအမြင့်ဆုံးအရေးအတွက်ဖြစ်ကြောင်းဖော်ပြပါတယ်ယူကရိန်းမက္ကဆီကိုနဲ့ဟီတီတို့ကတိုက်ခိုက်မှုတွေကြောင့်အများဆုံးဖြစ်ရာကြောင့်တပ်ဖြတ်ခံရတဲ့68ဦးတဲကထပ်ဝက်ကျော်ဖြစ်တဲ့35ဦးတို့ကတော့ယူကရိန်းမက္ကဆီကိုနဲ့ဟီတီနိုင်ငံတို့မှဖြစ်ကြောင်းလဲ CPG ကဖော်ပြပါတယ်။ယူကရိန်းစစ်ပွဲသတင်းရယူချတဲ့သတင်းတောက်တီအတွက် NDA ကြီးလာကြောင်းလဲဖော်ပြပါတယ်။လူရေ12တန်းလောက်ပဲရှိတဲ့ကျွန်းနိုင်ငံငယ်ဟီတီမှာ2022ခုနှစ်အတွင်းသတင်းထောက်9ဦးတပ်ဖြတ်ခံရပါတယ်။မက္ကဆီကိုမှာတော့ပြီးခဲ့တဲ့နှစ်အတွင်းသတင်းသမား13ဦးတပ်ဖြတ်ခံရကြောင်း CPG ကပြောပါတယ်။တခြားမီဒီယာအဖွဲ့တွေကတော့15ဦးတပ်ဖြတ်ခံရတယ်လို့ဖော်ပြကြပြီး2022ခုနှစ်ဟာဆိုရင်မက္ကဆီကိုကသတင်းသမားတွေအတွက်ဆယ်စုနှစ်သုံးခုတာအတွင်အသေးအပြောက်အများဆုံးနှစ်လည်းဖြစ်ပါတယ်ရှင
်လူရေတန်ပေါင်120ဝန်းကျင်ရှိတဲ့ပါကစ္စတန်နိုင်ငံမှာတနင်္ဂနွေလုံးလျက်စီမီပြတ်တောက်ခဲ့ရပြီးနောက်တနေ့မှာတော့နိုင်ငံဒေသအတော်များများမှာမီးပြန်ရနေပြီလို့အစိုးရကအင်ကာနေမှာကြေညာပါတယ်ချက်အားပေးတဲ့စနစ်ပြတ်သွားတဲ့အတွက်မြို့တော်အစ္စလာမဘတ်အပါအဝင်တနင်္ဂနွေလုံးသတင်းလာနေကလျက်စီမီပြတ်သွားခဲ့တာပါတောင်နဲ့မြောက်လျက်စစ်တာအလိုင်းတွေမှာရုတ်တဲ့မီးအားအထက်အကျအမမန္တာကြောင့်တနင်္ဂနွေလာနေကမီးပြတ်ခဲ့ရတာဖြစ်ကြောင်းစွန့်ဝင်ကြီးကူရမ်ဒစ်ကာကပြောပါတယ်မီးအားအထက်အကျအမမန္တဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောပါတယ်တနင်္ဂနွေလုံးနေ့ပါမီးပြတ်သွားစီလောက်အောင်နေပညာချွင်ခဲ့တဲ့အကြောင်းရင်းကိုအစိုးရကအဆင့်မြင့်စုံစမ်းစစ်ဆေးရေးမှုတွေဆောင်ရွက်နေပြီလို့လည်းဝန်ကြီးကပြောပါတယ်။ဘယ်တော့မှဖြစ်သွားတယ်လဲဘလို့ဖြစ်ခဲ့တယ်လဲဆိုတာနဲ့ဘလောက်အထိတယောက်ခဲ့တယ်လဲဆိုတာသိပေမဲ့အခုလိုဖြစ်သွားတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောပါတယ်။ထားအပစ်စနစ်တွေတဲ့ကွန်ပျူတာကနေခိုးဝင်တက်ခဲ့တဲ့ဟက်ကာတွေကြောင့်ဖြစ်မယ်လို့တန်ရရှိပေမဲ့စုံစမ်းစစ်ဆေးသူတွေဆုံးဖြတ်ပါလိမ့်မယ်လို့လည်းပြောပါတယ်။
95ချိန်မြောက်အော်စကာဆုပေးပွဲအတွက်စိတ်ကူးရင်သိပ်ပန်ဇာတ်ကား Everything Everywhere All at Once ဇာတ်ကားကဇာတ်တင်ဆက်တဆုနဲ့ဥဆောင်နေပါတယ်ပြီးခဲ့တဲ့နှစ်မှာ online ဇာတ်ကားအကောင်းဆုံးဇာတ်ကားဆုရခဲ့ပြီးမဲ့အင်ကာနစ်ကထုတ်ပြန်လိုက်တဲ့ဒီနေ့95ချိန်မြောက်အော်စကာအကယ်ဒမီဆုဇာတ်တင်ဆင်းမှာတော့ရုံတင်ဇာတ်ကားတွေကကြီးစိုးထားပါတယ်အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဇာတ်တင်ဆင်းမှာတော့ Blonde ဇာတ်ကားနဲ့ NRT Armes Tazaka ne Kate Blanchett, to Leslie Zaka ne Andre Riceboro, the Fevelman Zaka ne Michelle Williams ne Everything Everywhere All at Once Zaka ne Michelle Yoro Yueche Kantaya Bare Shin. Direct from Washington.
ထိတ်တန့်ရောက်သတင်းလေးကိုနှမ်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်အရင်ဆုံးတော့ယူကရိန်းစီးရေးဆိုင်ရာသတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်ဂျာမန်လုံတင်ကားတွေကိုယူကရိန်းကိုပေးပို့ဖို့ကိစ္စမှာဂျာမနီကကန့်ကွက်သည်ဖြစ်စေပိုလန်ကတော့ပေးမယ်လို့ပြောဆိုလိုက်ပါတယ်ယူကရိန်းကိုဂျာမန်လုံလက်ပတ်တူတင်ကားတွေပေးပို့ဖို့အတွက်မဟာမိတ်နိုင်ငံတွေကဂျာမနီကိုအပြင်းအထန်ဖိအားပေးနေတာပါဒါပေမဲ့ဂျာမနီကတော့အရင်စလိုမဆုံးဖြတ်လိုဘူးလို့ညင်းထားပါတယ်ဟင်နရီရစ်ရွဲသတင်းပေးပို့ထားတာကိုကိုစော်မှုကျော်ကတင်ပြပေးပါမယ်ရှင
်ဘက်ခ်မုတ်မြို့ပြင်ကရှီရန်စစ်နာပြင်မှာယူကရိန်းစစ်သားတွေဟာရုရှားရဲ့ထိုးစစ်ကိုခုခံတိုက်ခိုက်နေပါတယ်သူတို့ဟာအများအပြားဆိုဗီယက်ခေတ်ကလုပ်တဲ့ T-72 တင်ကားတွေကိုပဲအသုံးပြုနေရပါတယ်ရုရှားဘက်ကပိုပြီးပြအားသားနေပါတယ်ယူကရိန်းစစ်သားတစ်ခုဖြစ်တဲ့ဗစ်တာကအခုလိုပြောပါတယ
်ဟိုဆယ်ဆိုရီတီ
ကျွန်တော်ရုစစ်လက်နက်ပစ္စည်းတွေက1960လောက်တုန်းကဟာတွေပါရုရှားတွေရဲ့စစ်လက်နက်ပစ္စည်းတွေက1980ကျော်ကလက်နက်တွေဖြစ်ပါတယ်ဒါဟာအတော်ကြီးကိုကွာခြားပါတယ
်ယူကရိန်းကသူတို့အနေနဲ့ဂျာမန်လုံလက်ပတ်သူတင်ကားတွေလိုတယ်လို့တောင်းခံထားပါတယ်။ဥရောပနိုင်ငံတွေကတပ်တွေမှာဒီလိုတင်ကားတွေအစီအရာနဲ့ချီရှိနေပါတယ်။ဒါပေမဲ့ဒီတင်ကားတွေပေးပို့ဖို့ကိုခွင့်မပြုဘူးလို့ January 23ရက်တနင်္လာနေ့တုန်းကဂျာမနီကပြောပါတယ်။ယူကရိန်းရဲ့အနောက်တိုင်းမဟာမိတ်တွေကအပြင်းအထန်ဖိအားပေးနေပေမဲ့လည်းဂျာမနီကအလင်းအမြန်ဆုံးဖြတ်ချက်ပေးဖို့ကိုညှင်းဆိုထားပါတယ်။ဂျာမနီကာကွယ်ရေးဝန်ကြီး Boris Pistorius ကအခုလိုပြောဆိုပါတယ်။
sind alle pro und contras sehr sorgfältig abzuwägen.
ဒီပေါ်လာမဲ့အကျိုးနဲ့အပြစ်ကိုတရားအလေးထားဖို့လိုပါတယ်
။အခြားဥရောပနိုင်ငံတွေကတင်ကားတွေပေးပို့ဖို့ကိုထုတ်လုပ်တဲ့နိုင်ငံဖြစ်တဲ့ဂျာမနီရဲ့ခွင့်ပြုချက်ရယူဖို့လိုပါတယ်။ဘာပဲဖြစ်ဖြစ်ပိုလန်အနေနဲ့ဒီတင်ကားတွေကိုပေးပို့သွားမယ်လို့ပိုလန်ဝန်ကြီးချုပ်မတ်တိုရှ်မော်ရာဖီယက်စကီက တင်းလာနေတော့မှပြောဆိုခဲ့ပါတယ
် Vraiment mauvaise coalition jeśli by Niemców nie było w tej
Germany နိုင်ငံပါဝင်သည်ဖြစ်စေမပါဝင်သည်ဖြစ်စေအစုအဖွဲ့ငယ်လေးရဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ပိုလန်ကတော့အခြားနိုင်ငံတွေနဲ့အတူဒီတင်ကားတွေကိုယူကရိန်းကိုပေးဖို့သွားပါမယ်
ဒါပေမဲ့တည်ခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့လက်ရှိဂျာမနီညွန်ပေါင်းအစိုးရရဲ့အဖွဲ့ဝင် Green Party ရဲ့ကိုယ်စားလှယ်နိုင်ငံခြားရေးဝန်ကြီး Annalena Baerbock ကတော့လက်ပတ်တင်ကားတွေကိုအခြားနိုင်ငံတွေကပြေပို့တာကိုဂျာမနီအနေနဲ့တားမြစ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ
်။ La question n'a pas été posée. Si on nous posait les questions.
အခုချိန်ထိတော့ခွင့်ပြုမပြုအမေးမခံရသေးပါဘူး။တကယ်လို့မေးခဲ့ရင်လဲကျမတို့အနေနဲ့ပိတ်ဆို့တားဆီးမှာတော့မဟုတ်ပါဘူး။
ဂျာမနီမှာညွန်ပေါင်းအစိုးရအတွင်ပါဝင်နေတဲ့ပါတီတွေအချင်းချင်းကြားပွဲလွဲမှုနဲ့ဂျာမန်ပြည်တွင်းနိုင်ငံရေးတင်းမာမှုတွေကြောင့်အခုလိုရှုပ်ထွေးမှုတွေဖြစ်ရတာလို့ဂျာမနီနိုင်ငံတကာဆက်ဆံရေးဆိုင်ရာဌာနကသုတေသီဘင်ဂျမင်တောလတ်စ်ကပြောဆိုပါတယ
် Actually the chancellery so Olaf Scholz himself
ဒီကကတော့ဝန်ကြီးချုပ် Olaf Scholz ဖြစ်ပါတယ်သူကခွင့်ပြုမယ်မပြုဘူးနောက်ဆုံးအဆုံးပြတ်ပေးနိုင်သူပ
ါဝန်ကြီးချုပ် Olaf Scholz ကအလင်းအမြန်လှုပ်ဆောင်လို့ချင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ရုရှားရဲ့နျူကလ িয়ার ချင်းချောင်းမှုကိုစိုးရိမ်တဲ့အတွက်ဖြစ်တယ်လို့သုတေသီတွေကတော့သုံးသပ်ပါတယ်။ဥရောပကောင်စီနိုင်ငံတကာဆက်ဆံရေးဆိုင်ရာဌာနကသုတေသီဂူစတာဂရက်ဖ်ဆယ်ကအခုလိုပြောပါတယ
်။ The Chancellery is enormously afraid of nuclear war.
ဂျမန်ဝန်ကြီးချုပ်အနေနဲ့နျူကလ িয়ার စစ်ပွဲဖြစ်မှာကိုအလွန်စိုးရိမ်ပါတယ်။တကယ်လို့ဖြစ်လာခဲ့ရင်ဂျာမနီကအကြီးကပြစ်မှတ်ဖြစ်လာမှာပါ။
ဂျာမနီကတုံ့နှေးနေလေလေယူကရိန်းမှာအသေးအပြောက်များလေလေပါပဲလို့သူတေတီတောလတ်စ်ကပြောဆိုပါတယ
် That's a tragedy that we could be avoiding by giving
အခုလိုအဖြစ်ဆိုးရိမ်ကိုရှောင်ရှားနိုင်ဖို့နဲ့လူအသက်ဆုံးရှုံးမှုတွေအနည်းဆုံးဖြစ်အောင်ရှင်းချနိုင်ဖို့ယူကရိန်းညံ့ညံ့အနိုင်ရဖို့လိုပါတယ်ဒါကြောင့်ယူကရိန်းလိုအပ်တာတွေကိုဖြည့်ဆည်းပေးဖို့လိုပါတယ
်အမေရိကန်နဲ့ပြည်သစ်တို့ကလည်းသူတို့ရဲ့အဓိကတိုက်ပွဲဝင်တင်ကားတွေကိုပေးပို့ဖို့ခွင့်မပြုသေးပါဘူးဒါပေမဲ့စည်းလေးလာသူအများစုကတော့ဂျမန်လက်ပတ်တင်ကားတွေရဲ့စွမ်းရည်နဲ့အဆင်သင့်ဖြစ်မှုကယူကရိန်းတပ်ဖွဲ့တွေအတွက်အသင့်တော်ဆုံးဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ
ယူကရိန်းကမိုင်းရှင်းလျက်လုပ်ငန်းအကြောင်းကိုလည်းတစ်ဆက်တည်းတင်ပြပေးလိုပါတယ် Ryan Hendrickson ကအမေရိကန်စစ်တပ်အထူးတပ်ကအငိမ့်စာအရာရှိပါဒါပေမဲ့သူကယူကရိန်းကိုရောက်နေပြီးအရက်သားတွေလုံခြုံရေးအတွက်မိုင်းရှင်းလင်းတာမှာကူညီနေပါတယ်လာမြူမီရှပယ်ရဲ့သတင်းကိုဥတင်မောင်တန်းတင်ပြပေးထားပါတယ်ရှင
် Ryan Hendrickson ကအမေရိကန်စစ်တပ်ရဲ့အထူးတပ်ကအငိမ့်စာအရာရှိပါရုရှားတပ်တွေစုတ်သွားတော့ထောင်ခဲ့တဲ့မိုင်းတွေကိုရှင်းလင်းရမှာသူကကူညီလောက်ကင်ပေးနေပါတယ်အာဖဂန်နစ္စတန်မှာတိုက်ခိုက်ခဲ့ပြီးတဲ့နောက်ယူကရိန်းကိုလူသားချင်းဆိုင်ရာအကူအညီပေးကျင်လာပါတယ်ဒီလိုနဲ့ Tip of the Spear Landmine Removal လို့ခေါ်တဲ့အစိုးရမဟုတ်တဲ့မိုင်းရှင်ရေးအဖွဲ့အစည်းတစ်ခုသူစလိုက်ပြီးတစ်နှစ်လောက်တော့ပြန်လို့ရမငွေရှာရပါတယ်သူကအခုလိုပြောပါတယ
် When I came over to Ukraine in MarchAnd then
မလာကနေမီလာအတွင်းယူကရိန်းကိုကျွန်တော်လာတော့မြေမြုံမိုင်းဖြစ်ဖြစ်ဘုံသီးအတွဲလိုက်ဖြစ်ဖြစ်ပောက်ကွဲထောင်ချောက်နင်းမိပြီးဖြစ်ဖြစ်ကလေးတွေတည်ကြတာကိုကျွန်တော်စကြားရပါတယ်ကလေးတွေလည်းဒဏ်ချက်တွေကျွန်တော်ခံစားခဲ့ရတယ်လို့ပဲခံစားရမှာပါအတိတ်ကိုပြန်ခံစားရပါတယ်ကျွန်တော်ကူညီခြင်းနဲ့အဓိကအကြောင်းကတော့ကလေးတွေပါ
လမ်းတွေကွင်းတွေတိုက်ခိုင်းတွေတွင်းမိဖို့ကြောင့်အန်ဆန်နဲ့ဆင်တွေပေါ်မှာပြီးတော့ကလေးကစားစရာအရုပ်တွေထည့်တဲ့ပုံးတွေထဲမှာတောင်းမိုင်းတွေကိုတွေ့ရတယ်လို့သူကပြောပါတယ်ပြည်ထောင်စုဝန်ကြီးမယ်ရီအခေါပီယန်ကအခုလိုပြောပါတယ
် Ukraine is the most contaminated country at the world
Ukraine ကမိုင်းအများဆုံးတိုင်းပြည်လို့ကျွန်တော်တို့နားလည်ထားပါတယ်အခုချိန်မှာမိုင်းမစစ်ရသေးမရှင်းရသေးတာဟာ student kilometer 2000ကျော်လောက်ရှိနေပါတယ်ဒါကလွတ်မြောက်ပြီးနေမျိုးတွေပဲရှိသေးရပ
ါရုရှားရဲ့လက်နက်ကြီးကြီးတွေနဲ့မိုင်းတွေရဲ့ဆယ်ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိကဘယ်တော့မှမပေါက်ဘူးလို့ကျွမ်းကျင်သူတွေကဆိုကြပါတယ်။လွန်ရောက်ပြီးနယ်မြေတွေကပြည်သူတွေအတွက်တော့အလွတ်အလွန်အနေအချီတာပါ။မိုင်းရှင်သူတွေကဘုံအတွဲနဲ့လိုင်းဖမ်းတွေကိုပဲအများဆုံးရှာကြတာပါ။ဟာရစ်ဆန်ကအခုလိုဆိုပါတယ
်။ Soldiers and deminers are dying
စစ်သားတွေနဲ့မိုင်းရှာသူတွေဟာတစ်ချိန်လုံးကြာဆုံးနေကြတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုင်းရှာသူ၃ယောက်သေဆုံးပြီးလွန်ခဲ့တဲ့၅ရက်အတွင်းမှာနောက်ထပ်မိုင်းရှာသူ၄ယောက်သေခဲ့ပါတယ်
။ယူကရိန်းမှာခုအထိတော့မိုင်းသိမ်းချီရှင်းပြီလို့တာဝန်ရှိသူတွေကပြောကြပါတယ်။ဒါပေမဲ့စစ်ပြီးသွားလို့အနည်းဆုံး9နှစ်ထိမိုင်းရှင်းတဲ့အလုပ်ကရှိနေပါအောင်မယ်လို့ယူကရိန်းတာဝန်ရှိသူတွေကဆိုပါတယ်။ဟန်ဒရစ်ဆန်လိုမိုင်းရှင်းရေးသမားတွေအတွက်တော့အရက်သားတွေလုံခြုံစိတ်ချရေးကဦးစားပေးပါ Erickson ga akhu lo set bi pyo ba
da. We get in the car, our drive to Hirson, and then we link up with
Nelle na ne ka ne kha san go twa bi chna apwe ne paung ma de. Alauk ga ba pi aun lou me so de yi man chen ne ya di uru apo ti da ba. Nwe ni me so yin no chna ru mind rue lai sha pi do shin ja ba de.
Ukraine ma mind shi ye atwe American nai ya yi win ji thana ga American dollar 390 cha tha ba de. လေ့ကျင့်ပေးတာနဲ့ခင်မင်ပစ္စည်းကိရိယာတွေအတွက်ကုန်ကျစရိတ်တွေလည်းဒီအထက်မှာပါဝင်ပါတယ်။ယူကရိန်းမှာမိုင်းရှင်းရေးအဖွဲ့200ကျော်ရှိပါတယ်။တစ်ဖွဲ့မှာလူ9ယောက်ပါဝင်ပါတယ်။2024အစောပိုင်းမှာဒီလိုအဖွဲ့မျိုးနှစ်ဆဖြစ်ဖို့ယူကရိန်းကခန့်မှန်းထားတာပါ။ဟန်ဒရစ်ဆန်ကတော့သူ့ရဲ့အချိန်တွေကိုအမေရိကန်နဲ့ယူကရိန်းမှာတွားလိုက်ပြန်လိုက်အလုပ်လုပ်နေပါတယ်။အမေရိကန်ကိုပြန်ပြီးရမွေရှာပါတယ်။သူအဖွဲ့တွေအတွက်လိုအပ်တဲ့ပစ္စည်းတွေဝယ်ပါတယ်ပြီးတော့ယူကရိန်းကိုပြန်မိုင်းရှင်းနေပါတယ်ခင်ဗျာ
အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတလှည့်တင်ပြပေးမှာဖြစ်ပါတယ်ရှင်မြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့လို့တေဆုံးခဲ့ရတဲ့စကိုင်းတိုင်းတပရင်းမြို့နယ်လက်ရကုံချေးရွာကနေအိမ်တွေဒုတိယအကြိမ်မိရှုခံရပြီးရင်းမပင်ဘက်မှာဆိုရင်လည်းနေအိမ်တွေမိရှုခံရတာရှိတယ်လို့အရက်သားတေဆုံးမှုလည်းရှိပါတယ်ပလဲဘက်မှာတော့စစ်ကောင်စီအပေးထောက်ခံသူတွေတက်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပါတယ်။စကိုင်းတိုင်းတွင်းကအခြေအနေတွေကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်နယ်မြေရှင်းလင်းမှုတွေအတွင်ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်အရက်သား73ဦးအထိသေဆုံးခဲ့တဲ့စကိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရက်ကုံကျွာကနေနွေဇန်နဝါရီလ24ရက်မနက်ပိုင်းကစလို့မီးရှို့ခံနေရပါတယ်။မြန်မာစစ်တပ်ကကြေးရွာအနီးအနားမှာရှိနေတဲ့အတွက်လောင်ကျွမ်းတဲ့နေရင်အတိအကျမသိရသေးဘူးလို့ဒေသခံတို့ကအခုလိုပြောပါတယ
်မီးရှို့ရခမန်းကြီးပေါ့အဲ့လိုမီးကိုတက်တလာလင်းငါးကလောက်ရှိရယ်ဘယ်နှလုံးရှိရယ်ဆိုတာအစ်တော်တော်အတိအကျမသိဘူးပေါ့ဗျာရှို့ရတော့ရှို့တယ်မီးကိုတက်လာလိုက်ငင်းတော်လိုက်တက်လာလိုက်ငင်းတော်လိုက်လူနှစ်ချိန်ခတ်နေလို့ပေါ့အဲ့အခင်းဟိုလောက်ကပဲရပဲ9နာရီဝန်းကျင်လောက်တည်းကရှို့ရပဲအဲ့ရှို့ပြီးတော့နိုင်ဝက်လောက်ငင်းသွားတယ်ရောတခါနောက်တစ်ချက်ချက်ရှို့ပြန်ရောအဲ့လောက်ရှိတယ်ဆို10လောက်ရှိလို့ရှို့ရပဲ
မြန်မာစစ်တပ်ဟာဒီပင်းရင်းမျိုးနယ်တွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ2ရက်ကစလို့နယ်မြေရှင်းလင်းရေးတွေလုပ်နေတာဖြစ်ပြီးလက်ရက်ကုံကျွေးဟာအခုတခါမီးရှို့ခံရတာဒုတိယအကြိမ်ဖြစ်ပြီးတော့ပထမအကြိမ်မီးရှို့ခံရချိန်မှာနေအိမ်196လုံးမီးလောင်ကျွမ်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနယ်မြေရှင်းလင်းမှုတွေအတွင်းကျေးရွာ20ထက်မနည်းကနေအိမ်2000နီးပါးမီးရှို့ခံခဲ့ရပြီးဒေသခံတောင်းတဲ့ချီဟာစစ်ဘေးတန်းရှောင်နေရပါတယ်။ရင်းမပင်ဘက်မှာဆိုရင်လည်းမြန်မာစစ်တပ်ရဲ့စစ်လေတွေဟာကဏီမျိုးကနေချင်းသွင်းမြစ်တလျှောက်မုံရွာမြို့ကိုစုံစင်းလာပြီးရင်းမပင်မြို့နယ်ကြောက်မော်ကျေးရွာအရောက်မှာဆက်လီတစည်းဟာတောင်းတင်နေခဲ့ပါတယ်။တောင်းတင်နေတဲ့ဆက်လီပေါ်မှာပါဝင်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲအနည်းငယ်ဖြစ်ပွားခဲ့ပြီးနောက်ဇန်နဝါရီလ23ရက်မှာတော့မြန်မာစစ်တပ်ဟာကြောက်မော်ကျေးရွာအုပ်စုထဲမှာပါဝင်တဲ့ကျေးရွာ9ရွာကနေအိမ်100နီးပါးကိုမီးရှို့ခဲ့တယ်လို့ကြောက်မော်ကျေးရွာဒေသခံတူကအခုလိုပြောပါတယ်။
မင်းရကြတော့သူဒီကြောင်းမော်နေထွေးပြီးတော့ဒီအစ်ဘက်ကကိုဝင်လာတော့ဗောအစ်ဘက်ကမစွတ်တမနီဘောလာမဗောစွတ်တမနီဒီစွတ်တမနီတော့မစားဖာဒီမီရှူရောတော့ကြောင်းမော်ဥစုကရှိရစီလေအဲ့ဒီမှာအလုံးခုနေရရှူပါလား
မြန်မာစစ်တပ်ဟာကြောင်းမော်ကြီးရအုပ်စုကနေထွက်လာပြီးအင်းပြားကြီးရနာအရောက်မှာအသက်34နှစ်အရွယ်နဘူးတော်ကျေးရွာသားကိုနေထွန်းကိုလည်းတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအချိန်မှာကျောင်းမော်ကျေးရွာအုပ်စုကနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ပြီးဒေသခံအများအပြားတန်းရှောင်နေရတယ်လို့မြန်မာစစ်တပ်ဘက်ကအင်အားထက်တိုးပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။တစ်ဆက်တည်းမှာပဲပလဲမြို့နယ်ဘက်မှာဆိုရင်လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာစစ်ကောင်စီအပေးထောက်ခံသူတွေတက်ဆွဲထားတဲ့ဇီးပြူကုန်းကျေးရွာကိုဇန်နဝါရီလ23ရက်ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တခင်တောင်းညုံအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဒီကောင်မပီစောထီရအောင်ပေါ့ကျွန်တော်တို့ကတိုက်တာဗျ။ကျွန်တော်တို့ရွာ3ပုံ2ပုံကျွန်တော်စီးနိုင်ရတယ်ဗျ။3ပုံ2ပုံ။ဟိုပေါ့ဒီစခန်းကိုရားဒီဘားမှာကျွန်တော်တို့ဘာကဒီတော့ကျွန်တော်ဖြီးပိုင်းဆိုင်ကလဲသွားတာဗျ။အဲ့ဒီကျွန်တော်နားမခါကလည်းဟိုထွက်လာမယ့်အချိန်ကြီးရယ်စက်ကလည်းနှိုးပြီးဗျ။ဒီပုတ်ဘက်ကလည်းအနေနဲ့ပုတ်ဘက်တန်ရာလေးတည်းထိထားရဲဆိုတော့ဟိုပေါ့ဒီရဲဘော်တောက်ရောကြည့်ပါဆိုင်ရပါဘောအားအားနဲ့ကျွန်တော်တို့နည်းနည်းနောက်ပြန်ဆုတ်လာခဲ့ရတယ်ကြာ
တိုက်ပွဲအတွင်းပြူစောတိလေးဦးကိုဖမ်းဆီးရမိခဲ့ပြီးဖမ်းဆီးချိန်မှာပြန်လည်ခုခံတာတွေရှိတဲ့အတွက်ရှင်းလင်းခဲ့ရတယ်လို့လည်းပြောပါတယ်ဒီတိုက်ပွဲကိုတခင်ဒေါင်းညိုရိုးမယာစာဒေါင်းနဲ့ NRG စတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့ရလဲဖြစ်ပါတယ်။ပလဲမြို့နယ်ထဲမှာ2023ခုနှစ်ကစလို့တိုက်ပွဲတွေပြင်းထန်လာခဲ့ပြီးနေစဉ်နီးပါးပစ်ခတ်မှုတွေဖြစ်နေသလိုစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်တာတွေပြုလုပ်လာနေခဲ့ပါတယ်ခင်ဗျာ။
အခုတော့ရာသီဥတုပြောင်းလဲမှုဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်ရှင်။ကမ္ဘာချမ်းသာကျွေးဝါတဲ့နိုင်ငံတွေကထုတ်လွှတ်တဲ့ကာဗွန်ဓာတ်ငွေတွေကြောင့်ဆိုးရွားတဲ့ဥတုရာသီပြောင်းလဲမှုတွေဖြစ်ပေါ်ပြီးအဲ့ဒီဓာတ်ကိုရင်ဆိုင်ကျုံတွေ့နေရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုဘန်ဒါငွေကူညီထောက်ပံ့ပေးဖို့တည်ထောင်ရမုံငွေထားမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကို COP27 ဥတုရာသီညီလာခံကဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီအကြောင်းအနေနဲ့ပတ်သက်ပြီးဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်ရဲ့သဘာဝပတ်ဝန်းကျင်ရေးရာအက်သူတေတီဥဝင်းမျိုးသူကိုနန်းလောင်ကမေးမြန်းတင်ပြထားပါတယ်ရှင
်။ Loss and Damage Fund လို့နာမည်ပေးထားတဲ့ရမုံငွေမှတည်ရေးသမိုင်းဝင်ဆုံးဖြတ်ချက်ဟာဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေအတွက်တော့အောင်းမွေးတရလည်းဖြစ်ပါတယ်။ဘာကြောင့်မလဲ။ဥဝင်းမျိုးသူကအခုလိုရှင်းပြပါတယ်။
loss and damage ရတော့တို့မြန်မာလိုစီလျောင်ပြန်ရင်တော့ဆုံးရှုံးညနာမှုပေါ့နော်ဆုံးရှုံးညနာမှုတွေတက်ကိုတနင်္လာများစားတိုးကုသနိုင်ရေးအတွက်ကျွန်တော်တို့ဟိုထောက်ပံ့ငွေပေးရေးအစီအစဉ်ပေါ့ဗျာအဲ့တော့ဟိုရောကြီးပေးတဲ့အစီအစဉ်ပေါ့ဝင်တဲ့ထောက်ပံ့ငွေပေးရေးအစီအစဉ်ကိုလက်ရှိအချိန်မှာကျွန်တော်တို့ကျင်းပတဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာကမ္ဘာညီလာခံပေါ့နော်ဒါ COP27 ရာတော်တူညီလာပါဒါဒီ climate change နဲ့တခုတစ်ဖြင့်ဓာတိတုဆိုင်ရာတရားမျှတခြင်းကိုတောင်းဆိုနေတဲ့လူတွေအတွက်ကတော့ဒါတို့က award ရဲ့အနေနဲ့တို့ကဒါခံယူပါပေါ့နော်ဘာလို့လဲဆိုတော့ဒီကမ္ဘာကြီးကိုပုံစံစေတဲ့တန်ငွေဒါအရှင်းပြောရရင်ကျွန်တော်တို့ဒီအနောက်နိုင်ငံဆက်မှုဖွံ့ဖြိုးတဲ့တိုင်းပြည်တွေကတို့ကြောင့်ကျွန်တော်တို့ကဘာကြီးပုံလေးလာတာလေသူတို့မှာတာဝန်ပြည့်ရှိတယ်ခံရတော့ဖွံ့ဖြိုးတဲ့တိုင်းပြည်တွေအားဆိုတော့ဒါကကျွန်တော်တို့ရတုတုစနေဘက်ဆိုင်ရာပွဲဒီမှာအငင်းပွားလာတာတောက်လျှောက်ပဲ
ဒီအစီအစဉ်အထမြောက်အောင်လို့ဒေါ်လာတန်80မှတိခဲ့ကြတဲ့နိုင်ငံတွေထဲမှာဒိန်းမတ်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ပါဝင်ပါတယ်ဥတုရာသီပြောင်းလဲဖောက်ပြန်မှုတန်းနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့တိုင်းပြည်တွေကိုငွေကြေးထောက်ပံ့ပေးဖို့2030ပြည့်လွန်တဲ့အရောက်မှာနှစ်စဉ်ဒေါ်လာဘီလျံ300လောက်လိုအပ်နေတာပ
ါရတုတုပြောင်းလဲခြင်းမဟုတ်အရန်ကိုဘာနာရီပေါ်ဖြစ်တဲ့တိုင်းပြည်တွေပေါ့မြန်မာနိုင်ငံသူပေါ့နော်အရန်ကိုကာကွယ်မဲ့ခံစားရတဲ့နိုင်ငံတွေမျိုးမှာအဲ့လိုမျိုးပြန်လဲအစားထိုးမရနိုင်တဲ့ဆုံးရှုံးမှုတွေမျိုးဘာတွေရှိမလဲဆိုတာကိုနိုင်ငံလိုက်ကရေးဆွဲတင်ပြဖို့လိုတယ်သူတို့ရဲ့စီမံချက်ထဲမှာဆွဲထားဖို့လိုတယ်အဲ့ဒါတွေကိုဆိုတော့ပြောရရတူပြောင်းရင်းရင်းဆိုင်ရာညီလာခံမှုပေါ်လို့အသိမှတ်တူထားဖို့လိုတယ်အဲ့ဒါကျွန်တော်ဖြစ်လာခဲ့ရင်တော့အဲ့တဘာဝဝေးကြုံလာခဲ့ရင်တော့အဲ့ဒီအစားထိုးကုသမဲ့နော်ဆိုကြနေတာကိုတရားထုတ်ကူတာမဲ့ပံပုံးမှုတွေကိုကျွန်တော်တို့ကရရှိခံစားနိုင်မှာဖြစ်တယ်ပေါ့နော်အဲလိုတော့လုပ်နေတဲ့နေရာကိုရေးဆွဲနေတာတော်တော်နိုင်ငံလိုက်ပေါ့ဗျာမြန်မာနိုင်ငံလိုက်နေတဲ့ကို့အတွက်ကဒီ loss and damage ဒါတွေကိုအကျုံးဝင်တောင်းလို့ရအောင်ဘယ်လိုပြင်ရမလဲပေါ့ဘယ်လိုလေ့လာပြီးတော့ဒါအလုပ်မလဲဆိုရဲဒါလိုအပ်ချက်တွေဖြစ်လာတာပေါ့
ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်ဥဒုရာသီအရေးနှောင့်နှေးမှုတွေကြုံတွေ့နေရတယ်လို့လည်းဥဝင်းမျိုးသူကပြောပါတယ
်မြန်မာနိုင်ငံအစိုးရကိုတိမှန်ပြမှုကိစ္စမှာဒါအခက်အခဲရှုပ်ထွေဖြစ်နေတော့သူတို့ကဆက်ပြီးတော့မတိုးဘူးပေါ့
စစ်အာဏာမသိမ်းခင်မြန်မာနိုင်ငံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံတချို့ကငွေကြေးထောက်ပံ့နေကြတာပါဒါပေမဲ့လည်းစစ်အာဏာသိမ်းမှုကြောင့်အဲ့ဒီလုပ်ငန်းတွေရပ်တန့်ကုန်ပါတယ
်ဟောပြီးဆိုတကယ်တမ်းပြောရင်ဒါဒီဟိုစစ်အာဏာမသိမ်းခဲ့ဘူးဆိုရင်ကျွန်တော်တို့ကဒီတော့ချာပြရတဲ့ပြည်ထောင်နိုင်ငံတခုတည်းအနေနဲ့ပေါင်တန်းရှိစေရောရှိရပါတော့ဆိုတော့အဲ့ဒါကြီးအပြောင်းသွားရင်တော့ UN ဆောင်းအောင်ပြောတဲ့ဒီ climate change နဲ့ကျွန်တော်တို့နိုင်ငံနေနေရနှစ်စဉ်ရမယ်ကိုတာပေါ့ဗျာကြံပြင်းပြောရင်တော့ဒါကိုရအောင်တန်းတရာကျော်ရှိရတာဒီပေးဖို့ဟိုလုပ်နေတာရှိရအဲ့တော့အဲ့ဒါကြီးအကုန်လုံးကတော့ဟိုရပ်သွားတာပေါ့ဆိုတော့ကျွန်တဲ့နိုင်ငံတွေကတော့လက်ရှိအဲ့လိုပေါ့ပုံမှန်ခွဲဝေတဲ့နိုင်ငံတွေနေရှိတဲ့တွေကတော့သူတို့ကတော့ဆက်ပြီးတော့
ဥဒုရာသီပြောင်းလဲဖောက်ပြန်မှုမှာမြန်မာနိုင်ငံဟာလည်းဒုတိယအကအကွယ်အမဲ့ဆုံးနိုင်ငံဖြစ်နေတဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့လိုတယ်လို့ဥဝင်းမျိုးသူကအကြံပြုတ်ပါတယ်။လက်ရှိနိုင်ငံရေးအနေအထားအရစီမံကိန်းတွေရေးဆွဲပြင်ဆင်တာမျိုးမလုပ်နိုင်သေးဘူးဆိုရင်တော့တဘာဝဘေးဒဏ်တင်နိုင်ခြင်းရှိတဲ့အထက်ကဦးစားပေးရမယ့်လုပ်ငန်းစဉ်တွေသုတေသနတွေလုပ်ထားနိုင်ရင်တစ်ချိန်နိုင်ငံရေးကောင်းသွားရင်လည်းမျိုးလင့်ချက်တွေရှိနိုင်လိမ့်မယ်လို့ဥဝင်းမျိုးသူကသုံးသပ်ပါတယ်။ Loss and Damage Fund ကိုစတင်ထူထောင်လိုက်ပြီးဖြစ်ပေမဲ့ဥဒုရာသီပြောင်းလဲဖောက်ပြန်မှုအဓိကဖြစ်ပေါ်စေတဲ့အကြောင်းရင်းကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်ကြသေးပါဘူး။အာရဗ်စော်ဘွားများပြည်တော်စု UAE မှာဒီနှစ်နောက်ပိုင်းကျင်းပမဲ့ ဥဒုယာတိပြောင်းလဲမှုညီလာခံကြရင်တော့ဒီရမုံငွေကိစ္စနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဦးဆောင်သူတွေကဆွေးနွေးကြအောင်မှာဖြစ်ပါတယ်
။နန်းလောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင် VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ25ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ48 kHz 6753ညလိုင်းလမ်မီတာ190 kHz 1595တို့ကနေဆက်လက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာတော့ social media ပေါ်ကလူကြီးများသတင်းတို့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်စဉ်ခဏတို့နဲ့အတူ
ကျွန်တော်တို့ထိုင်းနိုင်ငံမှာ KID ဒါ98ခုရှိတယ်။အဲ KID ဒါ98ခုမှာထိုင်းရောက်မြန်မာတွေရဲ့မြန်မာမျိုး
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာနားဆင်ချက်ရပါမယ်ရှင်။ဒါပြင်ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုလည်းနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာသတင်းဖတ်စဉ်ခဏကိုနားဆင်ချက်ရအောင်ပါရှင်။American သမ္မတဂျိုးဘိုင်ဒန်အနေနဲ့လျှို့ဝှက်ဆက်ရွက်စတဲ့တွင်နဲ့ပတ်သက်ပြီးထိမ့်သိမ့်မှုပိုင်းမှာအားနည်းခဲ့တယ်လို့အသစ်ကောက်ယူရရှိတဲ့လူမှုစစ်တမ်းတစ်ခုမှာ American 64ရာခိုင်နှုန်းကအဲ့ဒီလိုသဘောထားပေးပါတယ်။ဘိုင်ဒန်ရဲ့နေမှာလျှို့ဝှက်ဆက်ရွက်စတဲ့တွင်ထပ်မံတွေ့ရှိခဲ့တဲ့အချိန်မှာပဲ APC Ipsos လူမှုသဘောထားအမြင်စစ်တမ်းထုတ်ပြန်တာဖြစ်ပါတယ်။ VOA သတင်းထောက် Baronica Borderes Iglesia ပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်။သမ္မတဂျိုးဘိုင်ဒန်ရဲ့ Delaware နေအိမ်ကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကရှာဖွေရမှာရှိုးဝဲမှတ်တမ်းမှတ်ရတချို့ ਨੇ နောက်ထပ်ဆရွေးဆရန်အချက်လက်6ခုကိုရှာတွေ့ခဲ့တာပါတချို့အချက်လက်တွေကတော့ဘိုင်ဒန်အထက်လွှတ်တော်အမတ်ဘဝကလေးကပါဒါဟာမှားယွင်းသိမ်းဆဲတာမျိုးဖြစ်နိုင်ကြောင်းတချို့ကဆိုပါတယ
်ဆရွေးဆရန်အများပြားထဲမှာလျှိုးဝဲဆရွေးဆရန်တွေလည်းပါနိုင်ပြီးဒါတွေကိုဘလို့ကင်တွယ်ခဲ့တယ်လဲဆိုတာပိုအရေးကြီးပါတယ်အမှုမဲ့အမှတ်မဲ့ဖြစ်တယ်လို့ပဲထင်ပါတယ်ဒီကိစ္စဟာအမေရိကန်အနေနဲ့ဘေးအန္တရာယ်ကျရောက်မဲ့အနေအထားမျိုးအထိဖြစ်ခဲ့တယ်လို့မထင်ပါဘူး
FBI ရဲ့ရှာဖွေမှုမတိုင်ခင်ကောက်ယူတဲ့ ABC News Ipsos လူမှုစက္ကန့်မှာတော့ American 64ရာခိုင်နှုန်းကသမရအနေနဲ့ရှော့ဝဲဆာရွက်စာရန်တွေကိုထိမ့်သိမ့်မှုပိုင်းမှာအားနည်းခဲ့တယ်လို့ဆိုပါရယ်သမရဟောင်းဒေါ်နယ်ထရမ့်သူတာဝန်ပြီးဆုံးချိန်မှာရှော့ဝဲဆာရွက်စာရန်အများပြားကို Florida ကသူ့နေအိမ်ကိုယူဆောင်သွားတာနဲ့ပတ်သက်ပြီးတော့ကောက်ယူတဲ့စစ်တမ်းမှာတော့89ရာခိုင်နှုန်းကဒါဟာမသိလျော်ဘူးလို့ဆိုပါရယ်အခုခါမှာသမရဘိုင်ဒန်ကိုတရားရေးဝန်ကြီးဌာနကခန့်အပ်တဲ့အထူးစုံစမ်းစစ်ဆေးမှုကစစ်ဆေးပါပြီ။သမရဘိုင်ဒန်ကစုံစမ်းစစ်ဆေးသူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေကြောင်းပြောပါရယ
်။
မမမကန်လုပ်ခဲ့တယ်ဆိုတာမျိုးတွေတွေးရမှာမဟုတ်ဘူးထင်ပါရယ်။ကျွန်တော်ကတော့ရှင်းနေတယ်ကြံပေးတဲ့အတိုင်းဆောင်ရွက်နေပါရယ
်။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ Republican ဘက်ကအခုလိုတုံ့သက်ပါရယ
်။
Watergate ကိစ္စတော့လည်းဖောက်ထွင်းမှုအသေးစားလေးကနေစခဲ့တာပါ။နောက်တော့သမထနှုတ်ထွက်ရတဲ့အထိဖြစ်သွားပါရယ်။ဘယ်လိုဆာရွက်စာရန်နေလဲ။ဒီနိုင်ငံတော်လုံခြုံရေးနဲ့တက်ဆိုင်တဲ့အချက်လက်တွေဟာပြိုင်ဘက်နိုင်ငံတွေနဲ့ဘယ်လိုဆက်ဆက်နိုင်မလဲဆိုတာမသိသေးပါဘူး။
မော်ဂွန်မန်တန်ယုံမှထားရမယ့်ရှိုးဝဲချက်လက်တွေကိုသမရနှစ်ယောက်ရဲ့အိမ်မှာခုလိုရှာတွေ့ခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသူတွေကအပြေရှာနေပါတယ်
။ Did you intend to harm somebody? Did you intend
သူတယောက်ကိုနှစ်နာစီလိုတဲ့သဘောနဲ့လုခဲ့တာလား။ပေါ်ပေါ်တန်တန်သဘောထားပြီးကင်တွယ်ခဲ့တာလား။ကျွန်တော်ကတော့အဲ့လိုမထင်ပါဘူး။ဒါပေမဲ့လည်းလုံနည်းလုံဟာမကြတာကတော့သိကြပါတယ်
။ American လူထုကလည်းအခုလိုဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့ဆောင်ရွက်ဖို့လူလာနေကြပါတယ်ခင်ဗျာ။
ကိုအောင် င်းစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုပြောပြမှာဖြစ်ပါတယ်။နီပေါ်နိုင်ငံကလေရင်ပြက်ချမှုမှာလေရင်ပြက်ကြပုံကိုတိုက်တိုက်ဆိုင်ဆိုင်မြေပြင်ကနေဗီဒီယိုရိုက်ထားလိုက်သူရောလေရင်တဲကနေဗီဒီယိုရိုက်ကူးခဲ့သူရောရှိနေပါတယ်။ဗီယက်နမ်နိုင်ငံမှာတော့နှစ်သက်ကူကာလခြေရောက်တုပ်ချက်နှကားတွေကိုလူတွေဈေးကြီးပေးပြီးတော့ဝယ်ယူနေကြပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနဲ့သတင်းတိုလေးတွေကိုမအေးသနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်ရဲ့နေတိုတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကရုတ်တရက်ထွက်သွားပြီးတဲ့နောက်ကျန်ခဲ့တဲ့ပစ္စည်းအပိုင်းစာတွေကအခုလိုမျိုးကားလှလှတစီဖြစ်သွားနေတာပါ The Hamlet လို့နာမည်ပေးထားတဲ့ဒီပြိုင်ကားလှလှလေးကိုတော့ Antop Car Design Company နဲ့နည်းပညာနဲ့စမ်းသစ်တီထွင်မှုသိပ္ပံကအင်ဂျင်နီယာတွေပေါင်းပြီးတော့တည်ဆောက်ခဲ့ကြပါတယ်2021မှာနေတိုတပ်ဖွဲ့တွေနိုင်ငံတွင်းကကဒုတ်ကရက်ထွက်သွားပြီးတော့ကျန်ခဲ့တဲ့ပစ္စည်းတွေနဲ့ဒီကားကိုတည်ဆောက်ထားတာပါဆောင်လုပ်ချိန်9နှစ်ကြာခဲ့ပြီးတော့ကန်နဦးဘတ်ဂျက်ကဒေါ်လာ6000သုံးဆွဲခဲ့ပါတယ်။ခီးကျန်းသောစစ်မော်တော်ယာဉ်တွေ၊မီးပေးဆက်၊ရေကဲတက်တာ၊ရဟတ်ယာဉ်ဒီလိုမျိုးပစ္စည်းမျိုးစုံရဲ့အပိုင်းအစားတွေကိုသုံးထားတာပါ။အင်ဂျင်ကိုတော့ဂျပန်ထုတ် Corolla Toyota ကားကအင်ဂျင်တက်ထားပါတ
ယ်။မမတို့မှာဖော်ဆောင်ခွင့်ဒါဘက်တန်ခေါ်ထရတ်မှာတော့ dunia ဟိုဇူရ်ဒါ
အာဖဂန်နစ္စတန်နိုင်ငံကလူတွေကိုကဘာကကောင်းတဲ့ရှုထောင့်ကနေသတိရစေခြင်းလို့အခုလိုမျိုးဖန်တီးတာဖြစ်တယ်လို့ဒီကားကိုတည်ဆောက်တဲ့အင်ဂျင်နီယာတွေကပြောပါတယ်။နေပေါ်နိုင်ငံမှာလူ65ဦးမကတိတ်ဆုံးသွားရတဲ့ဖြီးရင်ခီးတဲ့တင်လေရင်ပြက်မကြခင်စက်ကံပိုင်းလူကဖြစ်ပါရဲ့ဒေတာကန်ဒီဝက်စ်ဘိုရိုဟာကအင်္ဂပြင်းမှာထိုင်နေတော့လေရင်အရန်နေနေလေးပြန်လာတာကိုဗီဒီယိုလှမ်းရိုက်ထားလိုက်တာဖြစ်ပါရဲ့လေရင်ကအပန်းဖြေပုခရောလေရင်ဝင်းတစ်ကိုစဉ်သက်စဉ်ဇန်နဝါရီလ16ရက်နေ့တနင်္ဂနွေနေ့မှာတောင်ကြားကိုပြက်ကြတာဖြစ်ပါရဲ့ခီးတဲ့နဲ့လေရင်အမှုရန်စုစုပေါင်း82ဦးလိုက်ပါပြီးတော့ပြန်တန်းချိန်နိုင်ဝတ်တောင်မကြတဲ့လေရင်ကလေရင်ကွင်းနဲ့တမိုင်တော်မဝေးတော့တဲ့နေရာမှာပြက်ကြပြီးတော့လေရင်ပေါ်ပါလာသူတွေအားလုံးသိဆုံးတယ်လို့လည်းယူဆရတာပါစုစုပေါင်းလေရင်ခီးပြန်တန်းချိန်28မိနစ်ပဲဖြစ်ပြီးတော့ပြက်ကြတဲ့အကြောင်းရင်းကိုကနဦးမှမသိရဘဲနဲ့လေရင်ကရုတ်တရက်လိမ့်ပြီးတော့ထိုးကြသွားတယ်လို့ဗီဒီယိုရိုက်ထားလိုက်သူကပြောပါတယ်ဒါကတော့လေရင်မစင်းငယ်လေးလေရင်မပြတ်ကြခင်စက္ကန့်ပိုင်းလေးမှာလေမော်ကလှမ်းမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။ဒီနီပေါ်နိုင်ငံမှာဇန်နဝါရီလ16ရက်နေ့ပြတ်ကြတဲ့လေရင်မှာလိုက်ပါတိတ်ဆုံးသွားတဲ့အိန္ဒိယနိုင်ငံသား9ဦးတွေကတဦးဖြစ်တဲ့ဆိုနုဂျစ်ဝါလ်လေရင်အစင်းမြင်ကွင်းကိုဗီဒီယိုရိုက်ဓာတ်ရိုက်ထုတ်လွှင့်နေကြတာပါ။လေရင်ပြတ်မကြခင်လေကနေရုတ်တရက်လေရင်ပြတ်ကြသွားတဲ့အချိန်ထိလေရင်တွင်းမိုင်းမြင်ကွင်းကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လေရင်ပြက်ကြချိန်မြင်ကွင်းတွေကအထူးစိတ်ထိခိုက်စရာရှိရမို့မပြတာပဲဖြတ်တောက်ထုတ်ထားရပါတယ်။လေရင်ပေါ်လိုက်ပါတည်ဆုံသွားသူတို့ဗီဒီယိုရိုက်ပြီးတော့လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်နေကြတာပါ။ဒီဗီဒီယိုကိုရိုက်ကူးသူကလေရင်ပြန်တန်းချိန်မှာအင်တာနက်ဘလို့ချိတ်ဆက်ထားလို့ရလဲဆိုတာမသိနိုင်ပေမဲ့သူတိုက်ရိုက်ထုတ်လွှင့်နေတာကိုဆွေမျိုးမိတ်ဆွေတွေအန်အော်မြင်တဲ့တွေ့ခဲ့ရပါတယ်။သူရဲ့ဖခင်ကတော့ဒီဗီဒီယိုကိုလုံးဝမကြည့်နိုင်လောက်အောင်စိတ်ထိခိုက်နေပါတယ်။အစပိုင်းမှာမြေပြင်မြင်ကွင်းတွေနောက်သူ့ရဲ့မျက်နှာနဲ့လေရင်အတွင်းပိုင်းကိုတွေ့ရပါတယ်။ဒီနောက်စက္ကန့်ပိုင်းအတွင်းမှာပဲမြင်ကွင်းတွေလဲသွားပြီးတော့လေရင်ပြက်ကျသွားခဲ့တာပါ။လေရင်ပြက်ကျတဲ့နေရာကရာသီဥတုကကောင်းမွန်ပြီးတော့တတရရရှိနေတာကိုလည်းဗီဒီယိုမှာတွေ့နိုင်ပါတယ်။ဒီကျက်နဂါရဲ့ခြေထောက်ဟာအုတ်ခဲတခဲလောက်ထူပါတယ်။ဒီလိုမျိုးအေယာမခြေထောက်ကြီးတွေရှိတဲ့ကျက်တစ်ကောင်ကိုဒေါ်လာ2000လောက်ထိဈေးရရှိနိုင်တာပါ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်အနီးကကြက်ချံတစ်ချံမှာခြေရောက်တွေအကြီးကြီးနဲ့ကြက်တွေအကောင်2000လောက်မွေးထားပြီးတော့ကျန်နဂါလို့ခေါ်တဲ့ဒီကြက်တွေကအခုလိုနှစ်တစ်ကူကာလမှာအထူးအဝယ်လိုက်ပါတယ်။ဒေတာအစွဲပြုပြီးတော့ဒွန်းထောင်လို့ခေါ်တဲ့ဒီကြက်မျိုးကဗီယက်နမ်မြောက်ပိုင်းကထူးခြားတဲ့ကြက်မျိုးစိတ်ဖြစ်ပြီးတော့အထူးသဖြင့်အခုလိုလူနာနယူယာနှစ်တစ်ကူချိန်မှာဒီကြက်တွေကိုချမ်းသာတဲ့လူတွေကပတ်စံအများကြီးပေးပြီးတော့ဝယ်စားတတ်ကြတာပါ။ကြက်ချံပိုင်းရှင်လီဗန်ဟိုင်းကတော့
ကပ်ကျန်ကိုလောလာဇာချီညတ်ကောသေကွန်က
ဒီချက်တွေကိုစားလို့မဝစေပါဘူးအထူးသဖြင့်ခြေရောက်တွေမှာကိုလိုဂျင်တွေအများကြီးပါလို့အမျိုးသမီးတွေတက်ကောင်းအောင်ကောင်းပါသေးတယ်လို့ပြောသွားပါတယ်ဒွန်းတောင်ချက်တကောင်ကို10ကီလိုဂရမ်ထိလေးနိုင်ပြီးတော့သူ့ထဲမှာအစီရီလည်းသိပ်ပြီးမပါဘူးလို့ဆိုပါတယ်ဗ CNN နိုင်ငံ29မှာစက်သားဟင်းရကိုအရသာရှိအောင်ချက်ပြုတ်ပြင်ဆင်ပြီးတော့တခုတ်တရသုံးဆောင်တက်ကြပါတယ်ကျသားရဲ့အရာသာကသူ့ကိုကြွေးတဲ့ပြောင်းတဲ့ဆံပေါ်မှာအဓိကမူတည်တယ်လို့ကြက်ချံပိုင်ရှင်ကပြောပါရဲ့
ညက်လာခေစားနွေလို့ဟုတ်ကျွန်းနဲ့ဆက်တော့ဟုတ်ကံငယ်ကျွန်းနဲ့ဆက်ကံတော့
ကျက်ကိုအချင်းကြကြပို့ပြီးတော့မွေးထားလေကျက်ခြေတော့ကပိုတုပ်လေပါကျက်လေးချိန်ပိုစီးလာတာနဲ့အမျှကျက်သားရဲ့အရေးသွေးနဲ့အချင်းကလည်းပို့ပြီးတော့တက်လာပါရဲ့အသားကလည်းပို့ပြီးတော့ဝါးရပြီးတော့စားလို့ကောင်းပါတယ်လို့ပြောပါရဲ့ဗီယက်နမ်နိုင်ငံမှာဒီကျက်တွေရဲ့အစင်းတံတန်းကိုလည်းလူတွေသဘောကျနှစ်ချိုက်ကြပြီးတော့သူတို့အတွက်အလှမောင်ပဲပြိုင်ပွဲတွေလည်းကျင်းပပေးတတ်ပါတယ်။ဇပြစ်ချန်ရှင်ဘဲတက်မတော်နဲ့မိတ်ဆက်ပေးကြပါတယ်။ဒီဘဲလေးတွေကဇပြစ်ပိုင်ချန်ဝင်တန်းဘဲတက်သားတွေပါ
။ We call them the soldiers of the vineyards.
သူတို့ကိုဇပြစ်ချန်တွေရဲ့စစ်သားတွေလို့ခေါ်ပါတယ်ဆိုပြီးတော့ဇပြစ်ချန်တာဝန်ခံကပြောပြသွားတာပါတောင်အာဖရိကနိုင်ငံရဲ့ဇပြစ်ဝိုင်အရက်ချက်တဲ့ Stellenbosch မြို့လေးမှာပိုးကောင်တွေမကြအောင်လို့ဘဲတပ်ဖွဲ့ကလှုပ်ဆောင်ပေးနေတာဖြစ်ပါတယ်ချန်ကိုပိုးမွားရှင်းပေးတဲ့အပြင်တန်းစီပြီးတော့စစ်ချီလိုညီညီညာညာလမ်းလျှောက်ကြတဲ့ဒီဘဲတပ်ဖွဲ့ကိုဇပြစ်ချန်လာလေတဲ့ဧည့်သည်တွေလည်းအထူးသဘောကျပါတယ်တပ်ဖွဲ့ဝင်900ပါဝင်တဲ့အိန္ဒိယအပြည်အံဘဲတပ်မတော်ကချန်ထဲကခီးတွေကိုကြိုက်ပါတယ်သူတို့ကတာမန်ဘဲတွေနဲ့မတူဘဲနဲ့လမ်းကိုတဲတဲလျှောက်တဲ့ကိုခန္ဓာမတ်မတ်နဲ့လေတိုင်းလဲရှိတဲ့အတွက်ကျူးတွေကောက်စားဖို့လည်းအဆင်ပြေစေတာပါဒီဘဲလေးတွေကလေ့ကျင့်ပေးရတာလဲလွယ်ညနေဆိုရင်အစာထားပေးတဲ့နေရာကိုပြင်လာတတ်ပြီးတော့သူတို့မစင်ကစပြစ်ချံအတွက်မြေဩဇာလည်းဖြစ်စေပါတယ်စပိန်နိုင်ငံရဲ့အရှေ့မြောက်ပိုင်းကက်စတီလာအီလီယွန်ဒေသကမိခွင်းဖြစ်ကျော်မြင်းစီးပွဲတော်ဖြစ်ပါတယ်ထရိတ်ဆန်တွေကိုစောင့်ရှောက်တဲ့ဖုံတော်ကြီးစိတ်အန်တိုနီနဲ့မရောက်ခင်နှစ်စဉ်ဇန်နဝါရီလ16ရက်နေ့မှာမျိုးခွင့်ဖြတ်မြင်းစီးပွဲတော်ကိုကျင်းပတတ်ပါတယ်။18ရာစုကလေးကကျင်းပလာတဲ့ရိုးရာပွဲတော်ဖြစ်ပြီးတော့ဒေသခံတွေအလေးထားပြီးတော့အရွေးဆုံးပါဝင်ပြီးတော့ဆင်နွှဲကြတာပါ။ Last Luminarious ပွဲတော်ကျင်းပနေလို့ရွာလန်းတစ်ဆောင်မိခိုးလုံးတွေအပြည့်နဲ့ဖြစ်နေပါတယ်။မာယော်ဒေါ်မော်လို့ခေါ်တဲ့မြင်းသမားတွေကမိဘုံတွေနာကန့်နိုင်သမျှကတချို့ကလည်းမိဘုံကိုကြော်ဖြတ်ပြီးတော့မြင်းစီးကြပါတယ်။ဖလိုက်ဟုတ်ထွက်နေတဲ့မိခုမျိုးတွေတိုင်းချုံခံရရင်အညစ်အကြေးတွေတန့်စင်ပေးသလိုဖြစ်ပြီးတော့မြင်းတွေကိုဒီတစ်နှစ်အတွက်အကာအကွယ်ပေးတယ်လို့ယူဆရှိပါတယ်။မိဘုံ20လောက်ဖိုးထားပြီးတော့မြင်းကောင်ရေ120လောက်ပါဝင်ဆင်နွှဲပါတယ်။ဒီလိုမျိုးမြင်းတွေကိုရောဂါပိုးကင်းဝေးစေတယ်လို့ယူဆတဲ့ဒီပွဲတော်အတွက်ရွာရှိလူကုန်အုံစံတစ်မျိုးမဟုတ်တစ်မျိုးနဲ့ပါဝင်ပြီးတော့ဆင်နွှဲကြပါတယ
်။မအေးတနာကျော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြိုက်ခင်မှာတော့နေရာပေါင်းစုံအချောင်းစုံသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုကတော့ကဘာတလွားခီးသွားအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။ဒီသတင်းပတ်မှာတော့ကဘာကျော်တဲ့ဂျပန်ဓာတ်တွေကိုလေ့လာချက်ရမှာပါ။ကဘာတဝက်နာမည်ကျော်စပိုမူကြီးတွေချက်မှာဂျပန်ဓာတ်တွေကမရှိမဖြစ်မိဖို့ချောင်းသုံးပစ္စည်းတွေဖြစ်နေပါတယ်။လိုချင်တဲ့အတိုင်းအတိအချက်လှီးဖြတ်ပေးနိုင်တဲ့လက်ရမြောက်ဂျပန်ဓာတ်တွေဘလို့လုတ်တယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်ဂျပန်နိုင်ငံအလဲပိုင်းဂိဖုခရိုင်ထဲကဆဲကီမြို့လေးဟာအရေသွေးကောင်းတဲ့ဓာတ်တွေထွက်တဲ့မြို့လို့ကြော်ကြားပါတယ်ဆဲကီမြို့မှာလွန်ခဲ့တဲ့နှစ်ပေါင်း800နီးပါးလောက်ထဲကဓာတ်လုပ်ငန်းတွေလုပ်ကိုင်နေကြတာပါ14ရာစုလယ်ပိုင်းကနေ16ရာစုနှောင်းပိုင်းလောက်အထိဆဲကီမြို့မှာတရှိလုပ်ငန်းလုပ်သူ300ကျော်ရှိခဲ့တာပါအဲ့ဒီထဲကဓာတ်လုံနီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာတရှိလုပ်နီးတွေကိုအစစ်စစ်လက်ဆင့်ကမ်းလာခဲ့တာဒီနေ့ထိဖြစ်ပါတယ်ဂျပန်နိုင်ငံမှာဆာမူရိုင်းတွေကိုဆာမူရိုင်းတရှိတွေဆွန့်လွတ်ဖို့1896ခုနှစ်မှာအမိန့်ထုတ်ခဲ့ပြီးတဲ့နောက်တရှိလုပ်ငန်းတွေတန့်သွားခဲ့ပေမဲ့ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာအိတ်ဆောင်ဓာတ်တွေကိုဆဲကီမြို့ကဓာတ်လုပ်ငန်းတွေပြန်လည်ထုတ်လုပ်ခဲ့ကြပါတယ်။ဒီကနေ့ခေတ်မှာတော့ဆဲကီမြို့ဟာအရေးအသွေးကောင်းမိဖို့ချောင်းသုံးဂျပန်ဓာတ်တွေထွက်တဲ့မြို့အဖြစ်နဲ့ကြော်ကြားပါတယ်။နှစ်ပေါင်းရာချီတဲကဓာတ်လုံနည်းတွေအတိုင်းထက်မြတဲ့ဓာတ်တွေကိုလက်ရမြောက်လှုပ်ထားတာကြောင့်ကမ္ဘာတဝန်းကနာမည်ကျော်စပိုမူကြီးတွေဆိုရင်ဆဲကီမြို့ကဓာတ်တွေကိုတကူးတကမှာဝယ်နေကြတာပါ။သူမတူအောင်ဓာတ်တစ်ချောင်းဖြစ်အောင်ကျွမ်းကျင်သူတွေကလက်နဲ့အချောတက်လှုပ်ကြရတယ်လို့ဆဲကီမြို့ကဆူမီကာမဓာတ်လုပ်ငန်းအကြီးအကဲကရှင်းပြပါဗါတယ်
だから機械だけではどうしてもできない部分。
ဒါတချောင်းဖြစ်အောင်လုပ်တဲ့အခါဆက်တွေနဲ့လုပ်လို့မရတဲ့အပိုင်းတွေရှိပါတယ်လိုချင်တဲ့အတိုင်းအတိအကျဖြစ်အောင်လက်နဲ့အသေးချာလုပ်ရပါတယ်ဓာတ်လုံကြီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာလက်မှုပညာပေါင်းစပ်ထားတဲ့လက်ရာတွေကြောင့်တကဘာလုံးမှာဂျပန်ဓာတ်ဆိုပြီးတော့နာမည်ကြီးအသိမှတ်ပြုခံရတာလို့ကျွန်တော်ထင်ပါတယ
်ဓာတ်လုံတဲ့နေရာမှာလိုတဲ့တန်ထက်ပါဝင်နေတဲ့သဲတွေတဘာဝတန်းစင်ရေတွေမိသွေးကောင်းတွေဆဲကိမျိုးမှာပေါ်များတာကြောင့်လေအရေသွေးကောင်းတဲ့ဓာတ်တွေကိုထုတ်လုပ်နိုင်တာဖြစ်ပါတယ်ဒါတချောင်းဖြစ်အောင်အသေးအချာဂရုတစိုက်အချိန်ပေးလောက်ကြတာဖြစ်လို့အမှားနဲ့ရောင်းအားမမျှဘူးဖြစ်နေပါတယ်။ဆူမီကာမဓာတ်လုံကမ်းမဆိုရင်ဓာတ်မှားဝဲတဲ့ပမာဏကိုပြည့်မြင့်အောင်တော့မရောက်နိုင်ခဲ့ဘူးလို့ပြောပါတယ
်။結果的にほぼ全ての国で需要が
ဓာတ်ရီမှားယူကြတဲ့ပမာဏကကိုဗစ်ကရောဂါမဖြစ်ခင်ကတည်းကနိုင်ငံအားလုံးမှာပိုများလာတာတွေ့ရပါတယ
်။ဆူမီကာမဓာတ်လုံကမ်းကရေသွေးကောင်းမိဖို့ကြောင့်တုံဓာတ်ရီကိုနိုင်ငံပေါင်း90ကျော်ကိုတင်ပို့ရောက်ချနေရပါတယ်။မိဖို့ကြောင့်တော့ဓာတ်တလက်ကိုဒေါ်လာ200 300အထိဈေးကြီးပေမဲ့ဓာတ်ကောင်းလိုချင်သူတွေကတော့တကူးတကကိုမှားပြီးဝဲနေကြတာပါ။2021ခုနှစ်မှာမိဖို့ကြောင့်တော့ဓာတ်ရီကကြီးတွေအယောင်ကစံချိန်တင်အောင်လို့ဒေါ်လာတန်း90ကျော်ခဲ့တယ်လို့ဂျပန်နိုင်ငံအောက်ခွန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ဂျပန်ဓာတ်ရီကကမ္ဘာတဝန်းကနာမည်ကြီးမိဖို့ကြောင့်တွေမှာမရှိမဖြစ်လိုတဲ့ပစ္စည်းတွေလို့ဖြစ်နေတယ်လို့ပြည်သူစဖုံမူကြီးအော်လီဗီယေကပြောပါတယ်တိုကီယိုမြို့မှာဖွင့်ထားတဲ့သူ့ရဲ့စားတောက်ဆိုင်ကအကောင်းဆုံးမစ်ရှလန်စတာအသိအမှတ်ပြုဆုတွေကို2014နဲ့2021ခုနှစ်တွေတုန်းကရရှိထားပါတယ
် The fabrication déjà du couteau au Japon
ဂျပန်တွေဓာတ်လုပ်တာကတော့နည်းပညာလက်ရာတစ်ခုကိုဖန်တီးတဲ့အတိုင်းသိက္ခူလက်ရာမြောက်ပါတယ
် Voilà ils se sont des couteaux très solides parce que ça fait quand même plus de 22
ans ဂျပန်ဓာတ်တွေကသိက္ခူခံခန့်ပါတယ်ကျွန်တော်ဂျပန်မှာနေတာ22နှစ်ရှိပါပြီလွန်ခဲ့တဲ့22နှစ်ကတည်းကဂျပန်ဓာတ်တွေကိုတုံးလာကြတာပါသူတို့ကိုအသေးချာထိန်းသိမ်းထားရင်အကြကြီးခံပါတယ
်ပြင်သစ်နိုင်ငံကပြင်သစ်စဖို့မှုတွေအများကြီးဂျပန်ကိုတကူးတကလာပြီးဂျပန်ဓာတ်တွေဝယ်နေကြတယ်လို့လည်းသူကပြောပါတယ်တချို့ဆိုရင်စားတောက်ဆိုင်တစ်ခုလုံးကမိဖို့ဆောင်အတင်းတစ်ခုလုံးအတွက်လာပြီးတော့ဝယ်ကြပါတယ်တဲ့ဓာတ်ကောင်းကောင်းတစ်လက်ကဟင်းချက်သူရဲ့အရေးအသွေးကိုတတ်စီတယ်လို့လည်းသူကအခုလိုရှင်းပြပါတယ
် Bien sûr que c'est très important pour moi d'avoir des couteaux de qualitédes couteaux qui coupent bien sûr qui sont parfaitement bien affûtés tranchants
ကျွန်တော်ကတော့တကယ်ရည်သွေးကောင်းတဲ့ဓာတ်ဖြစ်ဖို့တိတ်ကိုရည်ကြည်ပါတယ်ဓာတ်ကောင်းမှကောင်းကောင်းလှီးဖြတ်လို့ရမှာပါဂျပန်ဓာတ်တွေကတိတ်ထက်တဲ့အတွက်လိုတဲ့အတိုင်းအတိအကျလှီးချွတ်နိုင်ပါတယ်ဓာတ်တွေကိုအသေးချာသွေးပြီးတော့ထိန်းသိမ်းနိုင်လေသုံးလို့ပိုကောင်းလေဖြစ်ပါတယ်ဟင်းချက်တဲ့နေရာမှာဓာတ်ကောင်းကောင်းရှိဖို့တိတ်ကိုရည်ကြည်ပါတယ်ဒါမှလှီးချွတ်ပြင်ဆင်တဲ့အခါမှာအချိန်မကုန်မှဖြစ်ပါတယ
်ဟင်းချက်သူတွေကဂျပန်ဓာတ်တွေရဲ့ထက်မြောက်မှုကပြောစမှတ်ပြအောင်ကိုကောင်းတာမှုကြော်ကြားနေတာဖြစ်ပါတယ်။စဖို့မှုတယောက်အတွက်ဓာတ်ကောင်းကောင်းတစ်ချောင်းမရှိမဖြစ်လို့ရာကိုလည်းစဖို့မှုကြီးအော်လီဗီယေကအခုလိုပြောပါတယ
်။ça c'est un couteau qu'on peut utiliser pour plusieurs choses, on peut l'utiliser pour
ဒီဓာတ်တစ်ချောင်းဆိုရင်အမျိုးအစုံကိုသုံးလို့ရပါတယ်။အသားတွေကအကြောမြင်တွေကိုဖယ်ထုတ်တဲ့နေရာမှာသုံးနိုင်တယ်လို့ငါးအသားလှော်တဲ့နေရာမှာလည်းသုံးနိုင်ပါတယ်
။နိုင်ငံကကစဖို့မှုတွေကြားမှာဂျာမနီနိုင်ငံထုတ် Sphiling ဓာတ်တွေကအရင်ကလွှမ်းမိုးထားခဲ့တာပါ။အဲ့ဒီဓာတ်တွေလောက်ထုတ်လို့အာမကောင်းခဲ့တာနဲ့ဈေးကြီးတာကြောင့်မှဂျပန်ဓာတ်တွေသိပ်ခင်မစားခဲ့ပါဘူးအခုလက်ရှိမှာတော့ဂျပန်ဓာတ်တွေကဈေးကြီးပေမဲ့သူ့ရဲ့အရေးအသွေးကိုတည်သူများလာတာကြောင့်ရောင်းအားကောင်းနေတာဖြစ်တယ်လို့တိုကျိုမြို့တော်ကဓာတ်ဆိုင်ပိုင်ရှင်ကပြောပြပါတယ
်やっぱり品質だったりとかも含めても多分
အရေးအသွေးရပြောမယ်ဆိုရင်တော့ကမ္ဘာမှာဂျပန်ဓာတ်တွေကအကောင်းဆုံးလို့ကျွန်တော်ယုံကြည်ပါတယ်လွန်ခဲ့တဲ့7ကျော်လောက်မှာစပြီးတော့ဂျပန်ဓာတ်တွေရဲ့အရေးအသွေးကိုကမ္ဘာကတဖြည်းဖြည်းသိလာကြပါတယ်
ကမ္ဘာတဝမ်းမှာဂျပန်ယဉ်ကျေးမှုနဲ့ဆူရှီလိုဂျပန်အစားအသောက်တွေလူသိများရေပန်းစားလာတာကလည်းဂျပန်ဓာတ်တွေကိုကြော်ကြားစေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကထင်ပါတယ်
။で、そこに来てやっぱりこの10年ぐらいやっぱりこう日本のものだったりとか日本の料理
って。ロングスニラウトゥンဂျပန်အစားအသောက်နဲ့ဂျပန်ပစ္စည်းတွေပေါ်ကမ္ဘာတဝမ်းမှာအတော့ကိုလေးပြီးအသိမှတ်ပြုလာကြပါတယ်
။ဂျပန်ဓာတ်အယောင်ဘလောက်ကောင်းတယ်လဲဆိုရင်ပြင်သစ်နိုင်ငံပါရီမြို့တော်မှာသူ့ရဲ့ဆိုင်ခွဲတစ်ခုကိုလွန်ခဲ့တဲ့၄နှစ်ကျော်တည်းကဖွင့်ထားနိုင်ခဲ့တယ်လို့ပြောပြပါရယ
်စကတ်တင်မရဲဘာ ਈ တကကျနာကုတ်တဲ့နန်စကိုရဲကအီနိုက
အခုဆိုရင်ကဘာကြီးမှာမတူညီကြသူတွေအတူရှင်တွဲနေထိုင်တာများတစ်ဖက်ပုံများလာပါပြီဒါကြောင့်မလို့အလွှာစုံကလူတိုင်းကိုဂျပန်ဓာတ်တွေတုံးကြည့်စေချင်ပါတယ်ဂျပန်ဓာတ်တွေတုံးတဲ့အခါမှာလဲဘာကြောင့်ဒီဓာတ်တွေကကောင်းတယ်လဲဓာတ်တစ်ချောင်းဖြစ်အောင်ဘလောက်အနုစိတ်အသေးစိတ်ဂယူဆိုင်ပြီးတော့လုပ်ထားလဲဆိုတဲ့နောက်ခံအကြောင်းကိုပါထည့်ပြီးတော့စဉ်းစားစေချင်ပါတယ်
ဂျပန်နိုင်ငံလုံးမိဖို့ကြောင့်တုံးဓာတ်တွေပေါ်မှာလှိုင်းထွန်ပုံတွေဖြစ်နေအောင်လှုပ်ထားကြလေးရှိပါတယ်။ဆာမူရိုက်ဓာတ်တွေပေါ်မှာမြင်တွေ့ရတဲ့အတိုင်းဂျပန်ရိုးရာဓာတ်သွားပုံစံမျိုးဖြစ်အောင်လို့အသေးအချာဖန်တီးထားကြတာဖြစ်ပါတယ်။
စွမီကာမဓာရီပေါ်မှာဆိုရင်အယောင်မတူတဲ့လှိုင်းနှစ်ခုဖြစ်နေအောင်လှုပ်ထားတာပါဓာလှုပ်သူတွေကိုယ်တိုင်နှစ်ပေါင်းရာနဲ့ချီတဲ့ကအစင်အလာကိုထိမ့်ပြီးတော့ပညာသားပါပါလှုပ်ထားတဲ့ဂျပန်ဓာရီကတံပိုးများပေမဲ့နိုင်ငံတကာကဝယ်ခြင်းသူတွေကြားမှာရေပန်းစားနေပါတယ်ရှင်ကျွန်မစွမြတ်ပေါ်မှာ
မဆွမြတ်မော်ရဲ့ကဘာတလွားခီးသွွားစီစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းလက်မီတာ190 kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပြောင်းအလဲတစ်ခုခုဖြစ်တိုင်းအိန္ဒိချင်းထိုင်းနိုင်ငံဟာဒီဖြစ်စဉ်တမိုင်းထဲမှာတစ်စိတ်တစ်ပိုင်းပါဝင်ခဲ့တာပါ။အထူးသဖြင့်မြဝတီမြို့ရဲ့တဖက်ကမ်းမှာရှိတဲ့ထိုင်းနိုင်ငံကမဲဆောက်မြို့ကလေးကမြန်မာနိုင်ငံသားတွေအတွက်တကယ့်ကိုအရေးပါတဲ့မြို့လေးတစ်ခုဖြစ်ပါတယ်။ဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာပြောပြထားတဲ့မဲဆောက်မြို့လေးအကြောင်းကိုနားဆင်ကြည့်ရှုချက်ရအောင်ပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံရေးစည်းရေးနယ်စပ်စီးပွားရေးအကြောင်းပြောကြတဲ့အခါမဲဆောက်လို့ခေါ်တဲ့မြို့ကလေးကအဓိကကျတဲ့နေရာကပါတဲ့မြို့လေးတစ်မြို့ပါပဲ။ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံမြဝတီမြို့ရဲ့တစ်ဖက်ကမ်းမှာရှိတဲ့မဲဆောက်မြို့ကလေးဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေ9နာရီလောက်ကားမောင်းပြီးသွားရတဲ့မြို့လေးပါ။မြန်မာပြည်တွင်းမှာခေတ်အဆက်ဆက်ဖြစ်ပွားခဲ့တဲ့အခုလည်းဖြစ်ပွားနေဆဲဖြစ်တဲ့နိုင်ငံရေးစီရေးပဋိပက္ခတွေကြောင့်ပြည်ပကိုထွက်ပြေးကြတဲ့အခါမြန်မာပြည်သားတွေအများဆုံးရောင်းတက်တဲ့နေရာဖြစ်တယ်လို့ထိုင်းမှာအလုပ်လုပ်ဖို့တရားဝင်ပဲဖြစ်ဖြစ်တရားမဝင်နီလန်းပေါင်းစုံနဲ့ပဲဖြစ်ဖြစ်ရောက်တက်တဲ့ထိုင်းနိုင်ငံနယ်စပ်မြို့တွေထဲမှာမဲဆောက်မြို့ကလည်းအထင်ကြီးရနေရာတစ်ခုဖြစ်ပါတယ်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ဥက္ကဋ္ဌဂုံမူကျော်ကတော့မဲဆောက်မှာနေထိုင်နေတာအနှစ်20ရှိနေပါပြီ
။အဲကျွန်တော်တို့ထိုင်းနိုင်ငံမှာ KIND ဒေသ89ခုရှိတယ်။အဲ့ KIND ဒေသ89ခုမှာထိုင်းရောက်မြန်မာတွေရဲ့မြန်မာမျိုးဒုတိယအများဆုံးမြန်မာမျိုးကမဲဆောက်ဖြစ်ပါတယ်။မဲဆောက်ကလက်ရှိအားဖြင့်မြန်မာ2000လောက်ရှိတယ်။ထိုင်းက6000 9000လောက်ပဲရှိတယ်။ဒါမဲဆောက်ဒေသရဲ့လူကြီးပေါ့နော်မဲဆောက်ကဒီတက်ပြည်နယ်မှာဒုတိယအကြီးဆုံးတက်ပြည်နယ်မှာဆိုတက်ခရိုင်ရယ်မဲဆောက်ခရိုင်ရယ်ခရိုင်တစ်ခုနော်တက်ပြည်နယ်က6မြို့နယ်ရှိတယ်အဲ့မှာအဲ့တော့မဲဆောက်ကစိတ်ုံလုံးဆိုလဲ200ကျော်ရှိတယ်တရားဝင်စိတ်ုံလုံးယုံအဲတရားဝင်နဲ့အိမ်ယုံဆိုတဲ့အိမ်နွေးမှုလုပ်ငန်းတွေပေါ့ဖျောင်းနိုင်အမွေတိုင်းဟလာအထယ်ချုပ်ဟလာဒီလူသုံးကုန်ပစ္စည်းတွေနော်အဲအဲ့လိုမျိုးတွေလုပ်တဲ့ဟာတွေကကျွန်တော်တစ်ထောင်ကျော်ရှိတယ်ဘလူပဲဖြစ်ဖြစ်အဲ့တော့နယ်စပ်မြို့သုံးမြို့တွေမှာမဲဆောက်ကအကြီးဆုံးနဲ့မြန်မာအရေးအတွက်အများဆုံးထိုင်းနိုင်ငံရဲ့ကုန်သွယ်စီးပွားရေးနဲ့အပေါ်တန်းဆောင်တစ်ခုလုံးအားထားရတဲ့မြို့ပေါ့
တချိန်ကဒေသခံထိုင်းနိုင်ငံသားတွေမြန်မာပြည်ကရွှေပြောင်းအလုပ်လုပ်ကင်ကြသူတွေနိုင်ငံရေးအခြေအနေကြောင့်တင်းရှောင်နေထိုင်ကြသူတွေမြန်မာပြည်ရင်းကနေဆက်သားကိုဖျက်ပြီးဈေးဝယ်အလေလာကြသူတွေနဲ့ကျက်ပြန်မကြစီကားခဲ့တဲ့မဲဆောက်မြို့ဈေးကြီးဟာအခုချိန်မှာတော့ဈေးသွားဈေးလာတွေနေပါပြီဈေးကလည်းတိတ်ပြီးစီကားမှုမရှိတာကိုတွေ့ရပါတယ
်မဲဆောက်ကနေစက်ဒီသားနဲ့မြတ်သက်ဒီသားပြတယ်ဒီမှာပြည့်ရဲ့ချိန်နေမကောင်းသေးရတော့ဒီဘက်မှာတော့ရက်ခန့်နေမှာပေါ့ဒီဘက်နဲ့ပတ်သက
်အခုဆိုရင်နေလို့မရတော့လေတမျိုးနေတဲ့နေရာဆိုလို့ရှင်အခုစစ်ဖြစ်နေတာအကုန်လုံးကိုရင်ကိုရမြေအကုန်လုံးပြစ်ပြီးတော့ပြေးကြရတာလေတက်ဆုံပြေးကြရတယ်ဆိုတော့နေမပြောတော့ဘူးအဲ့တော့ဒီမြန်နိုင်ငံမှာအခုကကြုံမဲ့ဖြစ်ဖြစ်ပါပဲဖြစ်ဆိုပြီးတော့လာစံပြေမီလို့ဆင်ချမ်းတော့
စီးပွားရေးအခက်အခဲတွေဒေသရင်းမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတင်းရှောင်ကြရတဲ့သူတွေလိုပဲနိုင်ငံတွင်းမှာ CDM လုပ်ပြီးတင်းရှောင်လာကြတဲ့သူတွေကတော့တာမန်ရွှေ့ပြောင်းအလုပ်သမားတွေထဲစားရေးနေရေးအခက်အခဲတွေရှိနေတာလို့ကိုမိုးကျိုးကပြောပြပါတယ
်။ဒီ2021ဖေဖော်ဝါရီစက္ကစအာနာသိမ့်ပြီးနောက်ကတင်းရှောင်လာသူကတော့2000ဝန်းကျင်လောက်ရှိတယ်လို့ခန့်မှန်းသုံးသပ်လို့ရတယ်အဲ့တော့သူတို့တွေရဲ့ဘဝအနေအဆားကတော့သူတို့တွေကဟိုဒီမှာရှိနေတာထိုင်းနိုင်ငံမှာက ဒီမြန်မာရွှေပြောင်းလူသားပဲဖြစ်ဖြစ်ရွှေပြောင်းလူသားမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ရွှေပြောင်းလူသားတွေအလှုပ်ချမ်းလုပ်ရတာဟတ်ဝတ်တွေလုပ်ရတာမြန်မာနိုင်ငံကနေမနေ့တနေ့ရမှာကျွန်တော်ပြီးခဲ့တဲ့နေ့ကမှရွှေပြောင်းလာကြတယ်တင်းချောင်လာကြတယ်စီရီယံသမားတွေနဲ့စီရီယံမိတ်ဆွေတွေနဲ့နိုင်ငံကြီးအရာတင်းချောင်လာတဲ့သူတွေကဒီထိုင်းမှာရှိတဲ့အလှုပ်ချမ်းနေနဲ့တဟစားတာမဖြစ်ဘူးအခြေအနေနဲ့အဝင်ဝင်ကြမဖြစ်ကြဘူး။ဒါကြောင့်မလို့မြန်မာနိုင်ငံကလာတဲ့စီရီယံမိတ်ဆွေများနဲ့နိုင်ငံကြီးကတိတ်ဆောင်လာတဲ့သူတွေကထိုင်းမှာရှိနေတဲ့လူမှုဘဝအခြေအနေနော်။နောက်စီးပွားရေးကုန်သွယ်ရေးရအခြေအနေနဲ့အထွေထွေအခြေအနေနဲ့တဟဆန္ဒအလိုက်ရောကြီးတွေမဖြစ်ဘူး။ဒါကြောင့်သူတို့တည်ရင်ဝင်အလုပ်လုပ်ဖို့အဆင်မပြေဘူးခဗျ။သူတို့ဘဝအနေအထားတွေအဆင်မပြေဘူးခဗျ။
စစ်ပြေဒုက္ခတွေနိုင်ငံကြီးအရာတိတ်ဆောင်နေရသူတွေရွှေ့ပြောင်းအလုပ်သမားတွေတိမ့်နေချီရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကျောင်းနေအရွယ်ကလေးငယ်တွေလည်းပါကြတာမို့အခုဆိုရင်မဲဆောင်မျိုးနဲ့ပတ်ဝန်းကျင်အနီးအနားဒေသတွေမှာမြန်မာကလေးငယ်တွေအတွက်ထိုင်းပညာရေးဌာနကအတိအမှတ်ပြုပေးထားတဲ့စာသင်ကျောင်းပေါင်းကလည်း80နီးပါးလောက်ရှိနေပါပြီ။ခရီးအမ်ဘာသာဝင်မြန်မာနိုင်ငံသားတွေရဲ့ဖျားရှိခိုးကျောင်းတွေကလည်း10ခုထဲမှနေရှိပါတယ်။ခရီးယန်ဘာသာဝင်တွေလိုပဲဗုဒ္ဓဘာသာဝင်တွေကလည်းခက်ခဲမှုအမျိုးမျိုးပြင်းမဲဆင်းရဲမှုအမျိုးမျိုးတွေကြာကမြမယဉ်ကျေးမှုဒလိထုံးစံဘာသာရေးအခမ်းအနားနဲ့အလူတန်းတွေကိုတော့ရိုးရာမပြတ်ကျင်းပကြရင်သူတို့စုဆောင်ထားတဲ့ချွေးနေစာတွေကတတ်နိုင်သလောက်လှူဒန်းကြပြီးတော့သူတို့ရဲ့အနာဂတ်ဘဝတွေဖြောင့်ပြူးစေဖို့စုတောင်းမှုတွေပြုတာကိုတော့တွေ့မြင်ခဲ့ကြရတာပါရှင
်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျွန်မတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းဖတ်ဆင်ခဏတွေ၊သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျွန်မတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပို့ပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။ကျမတို့သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေပေးဖို့ကြားဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကသူ့ရဲ့အစိုးရအဖွဲ့အတွင်းရုပ်အပြောင်းလဲတွေရှိမယ်လို့ကြေညာထားချိန်မှာပဲအင်္ဂါနေ့ကယူကရိန်းအစ်မအရာရှိအတော်များများနှုတ်ထွက်သွားပါတယ်။ပုဂ္ဂိုလ်ရေးဆုံးမြတ်ချက်နဲ့ဝန်ကြီးဌာနအတော်များများမှာရောအစိုးရအရာထူးတွေမှာပါနှုတ်ထွက်တဲ့သူတွေရှိနေပါတယ်။ဒေသတွေနဲ့တရားရေးတပ်ဖွဲ့တွေမှာလည်းနှုတ်ထွက်သူတွေရှိပါတယ်လို့သမ္မတဇလန်စကီကတနင်္လာနေ့ညမိန်ခွန်းမှာပြောဆိုသွားပါတယ်။ယူကရိန်းတပ်ဖွဲ့တွေအတွက်ထောက်ပို့တာဝန်ခံဖြစ်သူကာကွယ်ရေးဌာနဒုဝန်ကြီးလည်းစာနာရိုက်ခါဝယ်ယူမှုမှာအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညင်ဆိုပြီးတော့ဒုဝန်ကြီးရာထူးကနေနှုတ်ထွက်သွားပါတယ်။ဖီလန်နဲ့ဆွီဒင်တို့ရဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဖြစ်ရဲ့ရှောက်ထားမှုကိုတူရကီနိုင်ငံကကန့်ကွက်တားဆီးခဲ့မယ်ဆိုရင်အိနေချင်းဆွီဒင်မှာပါပဲနေတိုးအဖွဲ့ဝင်နိုင်ငံရေးစင်စားကောင်းစင်စားမဲ့သဘောမျိုးဖီလန်နိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်ဖီလန်နိုင်ငံခြားရေးဝန်ကြီးပက်ကာဟာဗစ်စတိုကနောက်ပိုင်းမှာတော့ပြန်ပြီးတော့ရှော့ပေါ့ပြောဆိုခဲ့ပေမဲ့လည်းတာဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတင်းကျပ်တညွတ်တဲ့ရင်ဆိုင်နိုင်ရေးနေတိုးအဖွဲ့ကြီးဖက်ကကြိုပါနေချိန်မှာနေတိုးအဖွဲ့ဝင်ဖြစ်အတူတကွဖြစ်လာရေးအပေါ်သတင်းရှိနေတယ်ဆိုတာကိုအစိုးရထိတ်တန့်တာဝန်ရှိသူတို့ဘက်ကပထမဆုံးတော့ပြောဆိုချက်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေလက်တွေဖြစ်မဖြစ်မသေးချဘူးလို့မြန်မာစစ်ကောင်စီကပြောလိုက်ပါတယ်ရွေးကောက်ပွဲလုပ်ငန်းတွေကိုတတ်ခတ်မှုတွေရှိတယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ပြီးရဲ့အနေနဲ့အကြံမှာပဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောတာပါမြန်မာနိုင်ငံဒေသအတော်များများမှာရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကြောင့်ဇန်နဝါရီလအတွင်းအဆောက်အဦ73ခုနဲ့ရုံးသောပစ္စည်းတို့ပျက်စီးဆုံးရှုံးခဲ့ရပြီးတော့အကြံဖက်သမားတွေလက်ချက်အဖြစ်နဲ့လည်းစစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ပြန်ချက်မှာဆွဆွဲဖော်ပြထားပါတယ်မြန်မာနိုင်ငံကသတင်းထောက်တို့အပါအဝင်ပြခဲ့တဲ့2022ခုနှစ်အတွင်းကမ္ဘာသမားတပ်ဖြတ်ခံရတဲ့သတင်းထောက်အရေအတွက်90ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်တပ်ဖြတ်ခံရတဲ့သတင်းသမားအုပ်ရှိပြီးတော့ခေါ်နုသွမ်ချင်းသတင်းဌာနကပူတီတင်းနဲ့အထက်မြန်မာပြည်တပ်ပုံအသင်းရဲ့အဖွဲ့ဝင်အုပ်ဖြစ်တဲ့စကိုင်းကကိုအေးချဲဖြစ်တယ်လို့လည်းသတင်းသမားများကကွယ်ဆောင်ရှောက်ရေးအဖွဲ့ CPJ ရဲ့မှတ်တမ်းကဖော်ပြပါတယ်
သတင်းကျဉ်းချုပ်ကိုနှမ်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ Line to Meter 1925 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.